to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်ဧပြီလ2ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Bambis News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိတ်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။သမ္မတဒေါ်နယ်ထရမ့်နဲ့ NATO အဖွဲ့အစည်းမှူးချုပ်တို့ဒီနေ့အင်ဖြူတော်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရခိုင်ပြည်နယ်မင်းပြားမြို့နယ်မှာည9နာရီကနေမနက်9နာရီအထိညမထရအမိတ်ပုံမှန်144ကိုမြို့နယ်အချို့ရုံကထုတ်ပြန်လိုက်ပါတယ်။ရခိုင်နဲ့ချင်းပြည်နယ်တိုက်ပွဲတွေကြားကရဲသားတွေအတွက်အထူးစိုးရိမ်နေကြောင်းရန်ကုန်မြို့အမေရိကန်တန်ယုံကပြောပါတယ်။ဒီသတင်းတွေနဲ့ဒုတိယစစ်ဝင်စားပွဲထိပ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဒီကနေ့ညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလှော်တွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့နာဂအမြတ်သားဆိုရှယ်လစ်ကောင်စီ NSCNK အဖွဲ့ကခေါင်းဆောင်တချို့ကိုမတရားသိမ်းပုံမှန်နဲ့ထိမ့်သိမ်းထားတာဟာတနိုင်ငံလုံးအပြစ်ရစေးသဘောတူစာချုပ်အကောင့်ထဲပေါ်ရမှာအခက်အခဲဖြစ်စေနိုင်သလား
ဆုံးသားကတော့ ANC လက်မှတ်ထိုးတဲ့ပိုင်းတော့အခက်အခဲဖြစ်တယ်မဟုတ်ဘူး။ဒီကနေ့ပြောနိုင်ဆိုနိုင်ဆွေးနွေးနိုင်တဲ့တွေကတူပဲလေ။
ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူက2018ခုနှစ်အတွင်းလက်နက်ကင်ပြိပခါတွေအကြောင်းပြုစုထားတဲ့အစီရင်ခံစာအကြောင်းသိကြရမှာပါ။တခါမြေဆုပ်စီမံကိန်းအပြီးတိုင်းမဖြတ်သိမ်းရဆိုရကိုလိုအပ်သလိုတရားစွဲသွားမယ်ဆိုတဲ့မနေ့ကဖွဲ့စည်းလိုက်တဲ့နိုင်ငံလုံးဆိုင်ရာမြေဆုပ်စီမံကိန်းအပြီးတိုင်းဖြတ်သိမ်းရေးကွန်ရက်ရဲ့ပြောကြားချက်တနင်္လာနေ့ကကျင်းပတဲ့ရန်ကုန်စီပင်သားရရွေးကောက်ပွဲရဲ့ပွင့်လင်းမြင်သာမှုခြေအနေစတဲ့သတင်းလွှာတွေနားဆင်နိုင်ပါတယ်။အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့အစည်းမှူးချုပ်ယွန်စတိုတန်ဘော့ဂ်နဲ့ဒီကနေ့သမ္မတအင်ဖြူတော်မှာတွေ့ဆုံဖို့ရှိပါတယ်။သမ္မတထရမ့်ကမကြာခဏဝေဖန်ပြောဆိုလေးရှိတဲ့ NATO အဖွဲ့ရဲ့190ပြည့်အထိမ်းအမှတ်အခမ်းအနားကိုဒီသတင်းပတ်တွင်ဝါရှင်တန်မြို့တော်မှာကျင်းပဖို့ရှိနေချိန်မှာပဲထရမ့်နဲ့စတိုတန်ဘော့ဂ်တို့တွေ့ဆုံဆွေးနွေးကြမှာပါ။ကာကွယ်ရေးအသုံးစရိတ်ကိုအလုံးလောက်မထုတ်ဘူးအမေရိကန်ပြည်ထောင်စုပေါ်တိတ်မိခိုလွန်းအားကြီးတယ်ဆိုပြီးသမ္မတထရမ့်က NATO အဖွဲ့ဝင်နိုင်ငံတွေကိုမကြာခဏပြစ်တင်ဝေဖန်ထားတာပါ။2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွဲဆွေးနွေးကာလအတွင်းကဆိုရင် NATO အဖွဲ့ဟာအသုံးမဝင်တော့ဘူးဆိုတဲ့အထိပြောဆိုတာကြောင့် NATO မဟာမိတ်တွေရောအမေရိကန်နိုင်ငံတွင်းမှာပါအတော်လေးထိတ်လန့်ခဲ့ကြဘူးပါလေ။သူအဲ့လိုပြောရတာဟာအကြမ်းဖက်ဝါဒတိုက်ဖျက်ရေးအပေါ်အာရုံစိုက်မှုအားနေတာကြောင့်လို့သမ္မတထရမ့်ကဆိုသလိုအမေရိကန်ပြည်ထောင်စုဟာကာကွယ်ရေးအတွက်ငွေအမြောက်များကြက်ခံသုံးဆွဲရတဲ့ဝန်တိုးဝန်ပိုးကိုထန်ထားရတယ်လို့လည်းပြောပါတယ်။ NATO ဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကလည်းဒီသတင်းပတ်အတွင်းဝါရှင်တန်မြို့တော်မှာတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်
။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ဖို့ကိစ္စမှာသတ်မှတ်ချက်တွေအပေါ်သဘောတူညီချက်မရဘဲနဲ့နှုတ်ထွက်သွားရဖို့အလားအလာပုံများနေပြီလို့ EU ရဲ့စီးဆက်ညီနိုင်ရေးမှူးချုပ်Michael Barnier ကဒီကနေ့မှပြောလိုက်ပါတယ်။သဘောတူညီချက်မရဘဲနဲ့နှုတ်ထွက်ရမယ့်အခြေအနေကိုရှောင်ရှားဖို့မျှော်လင့်ချက်ရှိနေတော့မှာပဲလို့ Mr. Barnier က Brussels မြို့တော်မှာပြောလိုက်ပါတယ်။ဒါပေမဲ့ဗြိတိန်အနေနဲ့ရွေးချယ်စရာတိတ်မရှိလှဘူးလို့လည်း Mr. Barnier ကပြောပါတယ်။စနစ်တကျဖြစ်စေမဲ့တခုတည်းသောနှီးလန့်ကတော့ EU နဲ့နှစ်နှစ်ကြာဆွေးနွေးပြီးတဲ့နောက်ဝန်ကြီးချုပ် Theresa May ရဲ့စီစဉ်ညီနိုင်ရေးမှုတွေလက်ခံထားတဲ့သဘောတူညီချက်ကိုဗြိတိန်လွှတ်တော်ကလက်ခံလိုက်ဖို့ပဲဖြစ်တယ်ဆိုပြီးတော့ Mr. Barnier ကပြောပါတယ်။အခုချိန်ထိကတော့ရထားတဲ့သဘောတူညီချက်ကိုပြည်ထောင်လွှတ်တော်အမတ်တွေက၃ချိန်တိတိပယ်ချထားပြီးပါပြီ။၄ချိန်မြောက်မဲခွဲဖို့အတွက်ဝန်ကြီးချုပ်မေကထပ်တင်သွင်းမယ်လို့ခန့်မှန်းထားကြပါသေးတယ်။ Brexit အကြက်တဲကိုဖြည့်ရှင်းနီလန်းရှာဖို့အတွက်ဝန်ကြီးချုပ်မေဟာဒီကနေ့နိုင်အတော်ကြာအစိုးရအဖွဲ့အစည်းဝေးလုပ်ပါတယ်။ပြည်ထောင်နေနဲ့မတ်လ29ရက်နေ့မှာ EU ကနေထွက်ဖို့မူလကစီစဉ်ထားတာပါ။ဒါပေမဲ့လေလွှတ်တော်ကထောက်ခံနိုင်မယ့်အဖြေကိုရှာဖို့ဝန်ကြီးချုပ်မေအစိုးရကို EU ကအချိန်နည်းထပ်ပေးထားပါသေးတယ်။
ကမ္ဘာတဝန်းဥတုရာသီပြောင်းလဲမှုပြိပခါနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လူပေါင်း113သန်းကျော်ဟာပြီးခဲ့တဲ့နှစ်ကစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေနဲ့ကြုံခဲ့ကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ကုလသမဂ္ဂလက်အောက်ခံစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကနှစ်စဉ်ထုတ်ပြန်တဲ့ကမ္ဘာလုံးဆိုင်ရာစားနပ်ရိက္ခာအကျပ်တဲ့အစီအစဉ်စာရဲမှာအဲ့လိုပြောထားတာပါ။စားနပ်ရိက္ခာပြက်လက်တဲ့ဒဏ်ခံစားရတဲ့53နိုင်ငံထဲမှာကြီးမင်းနိုင်ငံဟာစားနပ်ရိက္ခာအကူအညီရေးပေါ်လိုအပ်နေပြီးအဲ့ဒီနောက်မှာတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံနဲ့အာဖဂန်နစ္စတန်နိုင်ငံတို့ပါပါတယ်။စနေကမလုံလောက်တဲ့အဆင့်အမျိုးမျိုးကိုရင်ဆိုင်ရတဲ့လူအရေအတွက်တန်း100အထိရောက်သွားတာမှာ2018ခုနှစ်ဟာ3နှစ်မြောက်ဇက်တိုက်ဖြစ်တယ်လို့ FAO အစီရင်ခံစာကပြောထားပါတယ်။လူပေါင်း124သန်းစနေကပြက်လက်တံတန်ကြုံခဲ့ရတဲ့2018ခုနှစ်တည်းစာရင်တော့နည်းနည်းလျော့သွားပါတယ်။တချို့နိုင်ငံတွေကတော့မိုးကောင်ရေရှားတာနဲ့ရေကြီးတာလို့ဆိုးရွားတဲ့ရာသီဥတုဘေးဒဏ်တွေကြောင့်တည်ရောက်မှုတန်ကိုနည်းနည်းပဲခံရတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။စနေကပြက်လက်မှုတန်ကိုခံစားရသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေနဲ့ရွှေ့ပြောင်းနေထိုင်သူအများအပြားပါဝင်တယ်လို့အစီအစဉ်ကစာမှာပြောထားပါတယ်။ မြန်မာနိုင်ငံကြခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ထပြေးသွားတဲ့လူနည်းစုအစ္စလမ်ဘာသာဝင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုနေကြတယ်လို့ကုလသမဂ္ဂကပြောထားပါတယ်
။သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တွေကအကြီးတန်းတာဝန်ရှိသူတွေဟာလူ25ယောက်ထက်မနည်းကိုလုံခြုံရေးဆိုင်ရာနောက်ကျောင်းရာဇဝင်ကင်းရှင်းကြောင်းအတည်ပြုပေးခဲ့ပြီးတော့အစိုးရစုံစမ်းစစ်ဆေးသူတွေကစိုးရိမ်ပွဲရှိတဲ့ကိစ္စရပ်တွေကြောင့်ပယ်ချထားရလေကြတာပဲ။အခုလိုအတည်ပြုပေးထားတာလို့အင်ပီရိုတွင်းကပဲဖွင့်ချဖော်ထုတ်သူတယောက်ကကွန်ဂရက်စ်လွှတ်တော်စုံစမ်းစစ်ဆေးမှုတွေကိုပြောပါတယ်။အဲ့လူတွေကိုလုံခြုံရေးဆိုင်ရာကင်းရှင်းကြောင်းအတိအမှတ်ပြုမှုထုတ်မပေးဖို့တက်ဆိုင်ရာစုံစမ်းစစ်ဆေးသူတွေကတင်ပြခဲ့ပြီးတဲ့နောက်မှာကိုပဲအင်ပီရိုတာဝန်ရှိသူတွေကထုတ်ပေးခဲ့တာလို့ဖော်ထုတ်ဖွင့်ချသူထရီစီယာနျူဘောကပြောပါတယ်။အဲ့လူတွေတဲကအမည်ထုတ်ဖော်ပြောမထားတဲ့အင်ပီရိုအကြီးတန်းတာဝန်ရှိသူနှစ်ယောက်အစိုးရကွန်ထရက်တာတွေနဲ့သမ္မတထရမ့်ယုံကတခြားဝန်ထမ်းတွေလည်းပါတယ်လို့ဆိုပါတယ်။
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11803ညာလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုကနေအင်္ဂါညာဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်ရခိုင်ပြည်နယ်မင်းပြားမြို့မှာည9နာရီကနေမနက်9နာရီအထိညမထွက်ရအမင်းကိုမင်းပြားမြို့နယ်အုပ်ချုပ်ရေးမှူးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ပုံမှန်144အရာထုတ်ပြန်တဲ့အဲ့ဒီညမထွက်ရအမင်းကိုဒီကနေ့ကစပြီး2လကြာအထိအတည်ပြုတဲ့အကြောင်းအမင်းစာမှာဖော်ပြထားပါတယ်။ပုံနှကျုံရသေတောင်ကြောက်တော်မြောက်ဦးနဲ့မင်းပြားမြို့နယ်9မြို့နယ်မှာညမထွက်ရအမင်းထုတ်ပြန်ခွင့်ပြုဖို့တင်ပြတဲ့အပေါ်အတည်ပြုကြောင်းနဲ့အေဗီလာ2ရက်ဒီကနေ့မှာအမင်းထုတ်ပြန်ဆောင်ရွက်သွားဖို့ရခိုင်ပြည်နယ်ဝန်ကြီးချုပ်ကိုစားပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးအရာဝန်ကြီးဘူမူကြီးဖုံတင်ကအေဘီလာတရဲ့တနင်္လာနေ့မှာအကြောင်းကြားပြီးတဲ့နောက်မင်းပြအုပ်ချုပ်ရေးမှူးရဲ့ဒီကနေ့အမိန့်ထွက်လာတာလည်းဖြစ်ပါတယ်။ဒီတော့တွင်မှာပဲပြည်တွင်းအခြေစိုက်သတင်းဌာနတချို့စီကို AA အဖွဲ့နဲ့ပတ်သက်လို့မဟုတ်မှန်ဖော်ပြတာအကြမ်းဖက်တောင်းချမ်းသူလို့သုံးထုတ်တာနဲ့အစိုးရဘက်ကဘက်လိုက်ဖော်ပြတာတွေရှိတယ်ဆိုပြီးချင်းချောက်စာတွေရထားတဲ့အကြောင်းပြည်တွင်းသတင်းတွေမှာဖော်ပြကြပါတယ်။ချင်းချောက်စာရတဲ့သတင်းဌာနတွေထဲမှာ7 days သတင်းဂျာနယ် The Voice ဂျာနယ် 11 Media Group Mizima MCN ရန်ကုန်ခေတ်တဲ့သူရိယနေဝန်ဂျာနယ်တို့ပါတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်။အဲ့ဒီချင်းချောက်စာကိုဘယ်အဖွဲ့အစည်းလူပုဂ္ဂိုလ်တွေကပို့တာလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူ
းမြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတို့ကြားတိုက်ပွဲတွေဖြစ်နေတာမှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကအရက်သားတွေအတွက်များစွာစိုးရိမ်မကင်းဖြစ်ရတယ်လို့ရန်ကုန်မြို့အမေရိကန်တပ်ရုံးကဒီနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှဖော်ပြထားပါတယ်သက်ဆိုင်သူအားလုံးအနေနဲ့တိုက်ပွဲတွေရပ်တန့်ပြီးတော့ပဋိပက္ခချုပ်ငြိမ်းရေးကိုဦးတည်ပြီးတော့ထပ်ပြီးကြိုးပမ်းဆောင်ရွက်ကြပါလို့လည်းတိုက်တွန်းထားပါတယ်တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူ19,000ကျော်အတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေအပြည့်အဝပေးနိုင်ဖို့အာဏာပိုင်တွေကခွင့်မပြုတဲ့အပေါ်မှာများစွာပူပန်နေရတယ်လို့တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အိုးအိမ်ဆုံးခွာထွက်ပြေးနေသူတွေစီကိုအကူအညီတချို့ရောက်နိုင်ဖို့အာဏာပိုင်တွေကခွင့်ပြုထားတာကိုအတိအမှတ်ပြုတဲ့အကြောင်းပြောထားပြီးတော့အကူအညီလိုအပ်ချက်ကတိတ်ကြီးမနေတော့ဘဲလို့ထောက်ပြထားပါတယ်။လူသားစာနာမှုအကူအညီပေးအဖွဲ့တွေဝင်ရောက်ခွင့်ကိုတတ်မှတ်ထားတဲ့အတွက်ရခိုင်ပြည်နယ်အတွင်း9မြို့နယ်ကလူပေါင်း9,500 ဟာဒီနှစ် January လကစပြီးတော့ကျန်းမာရေးပညာရေးနဲ့တန်ရှင်းတဲ့ရေတို့မရနိုင်တဲ့အကြောင်းအိုးအိမ်ဆွန့်ခွာထွက်ပြေးသူ1,000ကျော်ရှိနေတဲ့ကချင်နဲ့ရှမ်းမြောက်တို့ကလည်းလူသားချင်းစာနာမှုအကူအညီတွေပေးနိုင်ရဲ့အမြဲလိုအဟန့်တာဖြစ်နေတဲ့အကြောင်းတယုံထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရခိုင်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းကိုလူသားချင်းစာနာမှုအကူအညီပေးအဖွဲ့အစည်းတွေဝင်ရောက်ကူညီလုပ်ကိုင်ခွင့်ပြုဖို့မြန်မာအစိုးရနဲ့တက်မတော်ကိုရန်ကုန်မြို့အမေရိကန်တယုံကတိုက်တွန်းထားတာပါ။
အိန္ဒိယနိုင်ငံရေးပါတီတွေဒါမှမဟုတ်ပါကစ္စတန်စစ်ဖက်နဲ့ဆက်ဆက်ရှိတဲ့ Facebook အကောင့်နဲ့စာမျက်နှာရပေါင်းများစွာကို Facebook ကပိတ်ပစ်လိုက်ပါတယ်။ဘူပေါင်းကြံစီထားတဲ့အတုအကြောင်းအပြုအမူဒါမှမဟုတ်မသိလျော်တဲ့လူရက်တွေကြောင့်ပိတ်လိုက်တာလို့ Facebook ကအကြောင်းပြပါတယ်။အဲဒီစာမျက်နှာတွေနဲ့အကောင့်တွေကိုသူတို့ရဲ့လူလျောက်စနစ်ကနေစင်သိရှိပြီးပိတ်ပစ်လိုက်တာလို့လည်း Facebook ကပြောပါတယ်။အိန္ဒိယကအဓိကအတိုက်ခံပါတီကြီးဖြစ်တဲ့အိန္ဒိယမျိုးသားကွန်ကရက် INC ကတော့အခုအပိတ်ခံရတဲ့အထက်မှာသူတို့ရဲ့တရားဝင်စာမျက်နှာတွေမပါဘူးလို့ပြောပါတယ်။တနည်းအားဖြင့်တော့ပေးပစ်လိုက်တဲ့စာမျက်နှာတွေဟာနိုင်ငံရေးပါတီတွေနဲ့ဆက်ဆက်တယ်လို့ Facebook ကပြောထားတာကြောင့်ဒီထဲမှာသူတို့မပါဘူးလို့ပြောချင်တဲ့သဘောပါပဲ။ ABL 7ရက်နေ့ကစပြီးအကြိတ်နဲ့ရှင်ပြန်ရမယ်အထူးထူးရွေးကောက်ပွဲတွေအိန္ဒိယနိုင်ငံရေးပါတီတွေဟာ Social Media တွေပေါ်ကနေမဲဆွယ်စည်းရုံးနေကြတာပါ။ဒီအချိန်ဒီမှာလှုပ်ကြံသတင်းတွေရဲ့ NDA ကအဓိကစိုးရိမ်မှုကိစ္စတစ်ခုဖြစ်နေပါတယ်။ပါကစ္စတန်နိုင်ငံမှာတော့စစ်တပ်ရဲ့သတင်းမီဒီယာအဖွဲ့နဲ့ဆက်ဆက်တဲ့ Facebook စာမျက်နှာဒါမှမဟုတ်အကောင့် 103 ခုအပိတ်ခံရပါတယ်။ဤရနေငါမှာသတင်းနှစ်ပတ်အတွင်းတတိယအကြိမ်မြောက်ရေကြီးတဲ့ဘေးဒဏ်နဲ့ရင်ဆိုင်နေရပါတယ်။ပြီးခဲ့တဲ့ဂျပန်တွေအတွင်းမိုးကြီးရွာပြီးမြေကြီးနဲ့ဆေးရည်ရှန်တာကြောင့်နိုင်ငံနောက်ပိုင်းကလူရက်စတန်ပြည်နယ်တွင်ဒေသအတော်များများရေနစ်မြုပ်နေပါတယ်။ မလ19ရက်နေ့ကနိုင်ငံအရှိမြောက်ပိုင်းမှာပထမတစ်ကြိမ်မလ25ရက်နေ့ကအနောက်ပိုင်းနဲ့အနောက်တောင်ပိုင်းတွေမှာဒုတိယတစ်ကြိမ်ရေကြီးခဲ့ပြီးတဲ့နောက်အခုတခါထပ်ပြီးရေကြီးတဲ့ဘေးနဲ့ရင်ဆိုင်ရတာပါဒီသဘာဝဘေးဒဏ်ကြောင့်သေဆုံးသူ44ဦးထက်မနည်းရှိပြီလို့နိုင်ငံပိုင်သတင်းဌာနကကြေညာထားပါတယ်ပြည်နယ်15ခုကမြို့နယ်နဲ့ကျေးရွာပေါင်း400လောက်မှာရေကြီးတဲ့ဒဏ်ကိုခံနေကြပြီးမိသားစုပေါင်း6000လောက်ကိုကယ်ဆယ်ရွှေ့ပြောင်းပေးထားရတယ်လို့အီရန်ပြည်ထောင်စုဝန်ကြီးကိုကိုကာဘီနိုင်ငံပိုင် IRNA သတင်းဌာနသတင်းမှာဖော်ပြပါတယ်အမေရိကန်ကအီရန်ပေါ်တန်ခတ်အရေးယူထားတာကြောင့်ရဟတ်ယာဉ်တွေပြန်တန်းနိုင်တဲ့အခြေအနေမရှိတဲ့အတွက်ရေကြီးနေတဲ့ဒေသတွေစီအကူအညီပေးလူသားတွေကိုရဟတ်ယာဉ်နဲ့ပို့ဖို့အခက်အခဲကြုံနေရတယ်လို့တနင်္လာနေ့မှာအီရန်နိုင်ငံသားရေးဝန်ကြီးကထွက်ထားမှရေးပါတယ်ပထမနှစ်ကြိမ်ရေကြီးတဲ့အခြေအနေကိုတုံ့ပြန်လှုပ်ဆောင်တာမှာတုံဆိုင်နှေးကွေလွန်းနေဆိုပြီးအီရန်နိုင်ငံတွင်ဆိုရှယ်မီဒီယာအသုံးပြုသူတွေကသမ္မတဟက်ဆန်ရူဟာနီနဲ့တခြားအီရန်တာဝန်ရှိသူတွေကိုအပြင်းထန်ဝေဖန်ပြောဆိုနေကြပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နှောက်ခဲ့တဲ့ဖြစ်ရပ်နဲ့အိမ်ပြီးတော့တာဝန်ရှိသူပေါင်း9ဦးနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့အစင်ကစားအပြည့်စုံကိုကွန်ဂရက်လွှတ်တော်ကိုပေးပို့ရေးအတွက်ဒီမိုကရက်တွေကြီးစိုးထားတဲ့အောက်လွှတ်တော်ကော်မတီတစ်ခုကဒီသတင်းပတ်တွင်စလုပ်နေပါတယ်စာမျက်နှာ400နီးပါးပါအစီအခံစာအပြည့်စုံနဲ့တခြားဆက်ဆက်အထောက်အထားတွေကိုဒီကနေ့အင်္ဂါနေ့နောက်ဆုံးထားပြီးပေးပို့ဖို့အောက်လွှတ်တော်တရားရေးကော်မတီကတောင်းဆိုထားတာပါအစီအခံစာမှာပါတဲ့လျှို့ဝှက်ထားရမယ့်အချက်အလက်တွေကိုဖုံးအုပ်ကွက်ဖြတ်ပြီးတဲ့နောက်တိတ်မကြခင်မဟုတ်ရင်တော့အေဘီလာလယ်မှာအစီအခံစာကိုပေးပို့မယ်လို့ရှေ့နေကျဝီလျံဘားကပြီးခဲ့တဲ့သတင်းပတ်မှာပြောထားပါတယ်အစီအခံစာအနှစ်ချုပ်စာမျက်နှာ၄မျက်နှာကိုတော့လွန်ခဲ့တဲ့သတင်းတစ်ပတ်မှာရှေ့နေကျဝီလျံဘားကထုတ်ပြန်ထားပါတယ်
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးနာဂအမျိုးသားဆိုရှယ်လစ်ကောင်စီခေါင်းဆောင်တွေကိုပုံမှန်18/1နဲ့ထိန်းသိမ်းထားခိုင်းရတဲ့အကြောင်းနဲ့စပါမယ်ရှင်နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးအရေးယူထားမယ်ဆိုရင်အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးရေးအပိုင်းမှာအခက်အခဲရှိလာနိုင်တဲ့အကြောင်းနာဂနိုင်ငံရေးသုံးသပ်သူကပြောပါတယ်လောလောဆယ်မှာ NSCNK ခေါင်းဆောင်တွေကိုခန့်တီးမြို့မှာထိန်းသိမ်းထားပြီးပုံမှန်18/1နဲ့ဆွဲဆိုထားတာဖြစ်ပါတယ်ဒီသတင်းကို VOE မြန်မာပိုင်းသတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဆိုတော့တက်မတော်နဲ့စီးရေးပရိပခတွေမဖြစ်စေဖို့အတွက်နာဂဒေတာငင်းချမ်းရေးကိစ္စဆွေးနွေးဖို့နာဂရိုးရစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီကနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK ခေါင်းဆောင်တွေကိုမလ၈ရက်နေ့မှာခန့်တီးမြို့ကိုဖိတ်ခေါ်ဆွေးနွေးပြီးတဲ့နောက်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်လောလောဆယ်မှာခေါင်းဆောင်၅ယောက်ကိုမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18/1နဲ့အမှုဖွင့်ထားကြောင်းနာဂရိုးရစာပေနဲ့ယဉ်ကျေးမှုဗဟိုကော်မတီဥက္ကဋ္ဌဦးအောင်ထွတ်ကပြောပါတယ်
သုံးလပိုင်း9ရက်နေ့ကနေသူတို့ခေါ်ယူသွားတယ်26ရက်နေ့မှာတော့9ဦးတော့ဟိုခဏီမြို့ရက်စခန်းမှာစက်ခွန်တက်နဲ့အမှုဖွင့်လိုက်တယ်ဒီစက်ခွန်တက်နဲ့အမှုဖွင့်လိုက်တဲ့ဟာမှာဒီဖြစ်စဉ်တွေကို28ရက်နေ့မှာပဲတခါတည်းတိုင်းဒေသကြီးရဝန်ကြီးဌာနကိုကျွန်တော်တို့တရားဝင်စာနဲ့တင်ပြထားပါတယ်အဲဒီနောက်ပိုင်းကတော့ကျွန်တော်တို့ဒီနေ့ချိန်ထိဗာအဆက်တွေမှာတော့သူတို့ဘက်ကဘာမှအကြောင်းတော့မပြန်လာသေးဘူးဗျလောလောဆယ်ကတော့ဒီဖွဲ့နဲ့အချုပ်ထဲမှာပဲရှိပါတယ်တက်ရိတ်တာမှာရှိတဲ့လူလည်းရှိပါတယ်
NSCNK အဖွဲ့ကထိန်းသိမ်းခံရသူ10ဦးရှိပြီးစက်ခွန်တင်တဲ့ဆွဲဆိုခံရသူ5ဦးဟာခန်းကြီးမြို့ရဲစခန်းမှာထိန်းသိမ်းထားတယ်လို့ကျန်သူတွေကတော့ခလာရ52မှာထိန်းသိမ်းထားကြောင်းနဲ့သူတို့ကိုစတင်ဖမ်းဆီးစဉ်ကနိုင်ငံတော်တမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့တမရကာကွယ်ရေးဦးစီးချုပ်စီကိုစာပေးပို့ထားကြောင်းလည်းပြောပါတယ်နာဂယူအာနဲ့စာပေရင်ကျင်းမှုဘိုကော်မတီအနေနဲ့ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးပြီးနိုင်ငံရေးအရဆွေးနွေးစေလိုကြောင်းအခုလိုဆက်ပြောပါတယ်
။တက်ထဲမှာရှိတဲ့ NSCNK ကနေထိန်းသိမ်းထားတဲ့အဖွဲ့တွေနောက်ပြန်ရဲစခန်းမှာရှိနေတဲ့လူတွေကိုပြန်လည်လွှတ်ပေးဖို့အဲ့ဒါကြီးလွှတ်ပေးပြီးမှနိုင်ငံရေးအရဆွေးနွေးတဲ့ဟာမျိုးလေးတွေအဲ့ဒါကြီးရောကျွန်တော်တို့ကဒါပဲအဓိကတောင်းဆိုချက်ပါလေဒီနေ့အချိန်မှာတော့
NSCNK အဖွဲ့ဟာတိုင်းဒေသကြီးအဆင့်လက်မှတ်ရေးထိုးထားပေမဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးပါဘူးဒီအဖွဲ့ဟာစကိုင်းတိုင်းဒေသကြီးအထက်ပိုင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတကားရွာမှာအခြေစိုက်ပြီး2012ခုနှစ်ကတိုင်းဒေသကြီးအဆင့်ပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ဒီနှစ်ဇန်နဝါရီလ29ရက်နေ့မှာတော့အိန္ဒိယအစိုးရကိုစန့်ကျင်တော်လှန်နေတဲ့ကသဲနဲ့အာတန်လက်နက်ကင်တွေခိုးလုံနေတာကိုရှင်းလင်းဖို့အတွက်မြန်မာအစိုးရတပ်မတော်က NSCNK ဌာနချုပ်ကိုထိန်းချုပ်ခဲ့တာပါအမည်မဖော်လိုတဲ့နာဂနိုင်ငံရေးသမားတဦးကတော့ဒီခေါင်းဆောင်တွေကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားရင် NCA လက်မှတ်ရေးထိုးရေးအပိုင်းမှာအခက်အခဲရှိလာနိုင်ကြောင်းပြောပါတယ
်သုံးသားကတော့ NCA လက်မှတ်ထိုးရေးအပိုင်းတော့အခက်အခဲရှိတယ်မဟုတ်လားကျေနပ်လို့ပြောနေဆိုနေ swine nai ne de ya tru be ne tru ne ne na ko ro le yin chai ki ja swine ho la ja ra be ne swine lo ma phi khin de lu phit twa ra
NSNK အဖွဲ့ဟာနာဂလူမျိုးတွေဟာမြန်မာနဲ့အိန္ဒိယနိုင်ငံတွေမှာနေထိုင်နေတာကြောင့်နိုင်ငံရေးဆွေးနွေးမယ်ဆိုရင်နှစ်နိုင်ငံခေါင်းဆောင်တွေပါဝင်ဆွေးနွေးဖို့လိုအပ်တယ်လို့ယူဆတာကြောင့် NCA မှာလက်မှတ်မရေးထိုးဘဲနိုင်ငံရေးဆွေးနွေးပွဲတွေမှာမပါဝင်ခဲ့တာဖြစ်ပါတယ်။အခုချိန်မှာ NSNK ခေါင်းဆောင်ဦးခပ်ပလန်ကွယ်လွန်သွားပြီဖြစ်တာကြောင့်အယူအဆပြောင်းလဲလာပွဲရှိနိုင်ကြောင်းလည်းဆက်လက်သုံးသပ်ထားပါတယ
်။အရင်တော့ခေါင်းဆောင်ကဒါအယူတန်တော့အဲကောင်းစွာဆုံးသွားပြီ။ဒီလိုဥက္ကပနာစွာ2019အဲ့ဒါတော့ဆုံးသွားပြီ။နောက်ဒုတိယဥက္ကရာလုပ်တဲ့လူကလည်းအိန္ဒိယပဲရောက်သွားပြီ။ဟိုဘက်မှာတော့အလင်းဝင်တယ်လို့ဖြစ်သွားတာ။ဒါကြောင့်အဲ့ဒီစိတ်ခံတဲ့လူတွေကတော့မရှိတော့ဖြစ်သွားတော့အခုလူကတော့လူနေဆိုတော့တကယ်မို့ကျွန်တော်တို့မြင်တာတော့အထူးခေါ်အမျိုးမျိုးရှိမယ်။ရှိရလူတွေတော့ကျတော့စိတ်ခံရတော့မထင်ဘူး။
ဒေသခံပြည်သူတွေကတော့အပြစ်ရသဘောတူညီချက်ပြက်ပြားပြီးတိုက်ပွဲတွေပြန်လည်ဖြစ်ပွားမှာကိုစိုးရိမ်နေကြပါတယ်။ဒီလပိုင်းတွေအတွင်းမှာတော့ NSNK ဌာနချုပ်တကားရွာဘက်ကိုစားတောက်ကုန်တင်ပို့တာတွေကန့်သတ်ထားတာကြောင့်ဒေသခံပြည်သူတွေဟာစားနပ်ရိက္ခာအခက်ခဲနဲ့တွေ့ကြုံနေရကြောင်းနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသကမြို့သားလွတ်တော်ကိုယ်စားလှယ်ဦးမင်းနိုင်ကပြောပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ကနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့အစိုးရခေါင်းဆောင်ပိုင်းတွေကနာဂခေါင်းဆောင်တွေဖမ်းဆီးထားတာကိုပြန်လည်စီစစ်နေကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကပြောဆိုထားပါတယ
်။ကိုမိုးစောပြောပြသွားတာပါရှင်။အခုလက်နက်ကင်ပြိပကဆိုင်ရာအစီရင်ခံစာဘက်ကိုလှည့်ပေးပါစေရှင်။မြန်မာနိုင်ငံကလက်နက်ကင်ပြိပကတွေအတွက်အချက်လက်ပြုစုအခြေပြုစနစ်တစ်ခုဖြစ်လာဖို့ငြိမ်းချမ်းရေးနယ်လုံခြုံရေးဆိုင်ရာမြန်မာအင်စတီကျူ MIPS က2018ခုနှစ်တစ်နှစ်လုံးမှဖြစ်ခဲ့တဲ့လက်နက်ကင်ပြိပခဆိုင်ရာအကြောင်းအရာတွေကိုမြို့နယ်အဆင့်စောင့်ကြည့်ရေးစနစ်သုံးပြီးအစီရင်ခံစာတစ်စောင်ပြုစုခဲ့ပါတယ်ဒီအစီရင်ခံစာဟာကျွမ်းကျင်တဲ့သုတေသနပညာရှင်တွေနဲ့ပူးပေါင်းပြုစုထားတာဖြစ်လို့ငြိမ်းချမ်းရေးနယ်ပတ်သက်တဲ့အဖွဲ့အစည်းတွေအဖို့အကျိုးရှိမှာဖြစ်တဲ့အကြောင်း MIPS ရဲ့တာဝန်ရှိသူတွေကအစီရင်ခံစာမိတ်ဆက်ပွဲမှာပြောပါတယ်အပြည့်အစုံကိုရန်ကုန်မီလီယာဟိုတယ်မှာပြုလုပ်တဲ့ MIPS အစီရင်ခံစာမိတ်ဆက်ပွဲကိုတွားရောက်သတင်းယူခဲ့တဲ့ VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင်
2018တည်းမှာဖြစ်ခဲ့တဲ့လက်နက်ကင်ပြိပခတွေနဲ့ငင်းငိုင်းလုပ်ငန်းနဲ့ဆိုင်ရာတွေ့ရှိချက်တွေကိုမြို့နယ်အဆင့်ပြိပခစောင့်ကြည့်လေ့လာရေး database တစ်ခုအနေနဲ့ထားရှိပြီးအဲ့ဒီတဲကအချက်လက်တွေနဲ့အစဉ်ကစားတစ်ခုကိုငင်းငိုင်းရေးနဲ့လုံခြုံရေးဆိုင်ရာမြန်မာ Institute MIPS ကပထမဆုံးအကြိမ်ထုတ်ပြန်လိုက်တာပါပြည်တွင်းပြိပခတွေနဲ့ပတ်သက်ပြီးတိကျရဲ့အချက်လက်စနစ်တစ်ခုဖြစ်လာဖို့ရည်ရွယ်ပြီးဒါကိုလုပ်ခဲ့ကြောင်း MIPS ရဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာမင်းစောဦးကပြောပါတယ
်။မြန်မာနိုင်ငံရဲ့ပြည်ပကကိုလေ့လာသုံးသပ်တဲ့အခါမှာအခက်အခဲတွေအများကြီးရှိပါတယ်။အရှိငင်းငယ်ရဲ့ဖြစ်စဉ်နဲ့လုံခြုံရေးဖြစ်စဉ်တွေကိုသိရှိနိုင်မှုအတွက် MIPS အနေနဲ့ငင်းငယ်ရဲ့လုံခြုံရေးသုံးသပ်တဲ့ပြဿနာကိုနားဆင်ပြုစုခဲ့ပါတယ်။ဒီစဉ်းစားတာပြုစုခဲ့ရမှာချိန်တိုလို့အတွင်းလုပ်ခဲ့ရတာရှိပါတယ်။အချက်အလက်အားလုံးစုံဖို့အတွက်2019 January လကိုဒီနေ့တော့ဆောင်ရပါတယ်။February လထဲမှာတော့ဒီအချက်တွေမှာရရှိလာတဲ့အချက်တွေကိုပြန်လည်စီစစ်ကြော့ချက်သုံးသပ်မှုတွေကျွန်တော်ပြုလုပ်ရပါတယ်။ကျွန်တော်တို့ရဲ့ဒီလိုချက်ကတော့ငင်းကြရည်နဲ့ဒုံညွေးဆိုင်ရာအချက်လက်တူမီးရ data bank တခုတည်ဆောက်နိုင်ပြီဖြစ်ပါတယ
်။နော်ဝေနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနနဲ့ဆွီဒင်နိုင်ငံကအဖွဲ့အစည်းတစ်ခုပူးပေါင်းပြီးအခုလိုမြန်မာတနင်္ဂနွေလုံးကလက်နက်ကင်ပြိပခိုင်နဲ့ပတ်သက်တဲ့အချက်လက်တွေစုဆောင်းထားတဲ့သုတေသနကိုကူညီခဲ့တာလို့ငင်းငယ်ရဲ့သုတေသနသမိုင်းပညာရှင်ဒေါက်တာစတိန်းထော်နာဆန်ကပြောပါတယ
် An ambition behind our data sets and analysis is to be useful
ညွှန်လင်းချက်တစ်ခုကဘာလဲဆိုရင်ကျွန်တော်တို့ထုတ်ပြန်တဲ့သတင်းအချက်လက်တွေဟာဆိုရင်အများအတွက်ကိုအသုံးဝင်မှုညွှန်လင်းပါတယ်ကျွန်တော်တို့ထုတ်ပြန်တဲ့သတင်းအချက်တွေကိုလည်းမူဝါဒရေးဆွဲသူတွေစစ်ပတ်အဖွဲ့အစည်းတွေ NGO တွေအလို့အဖွဲ့အစည်းတွေငင်းငယ်ဆောင်ရွက်သူတွေဒီအချက်လက်တွေကိုးကားပြီးသူတို့အတွက်အကျိုးရှိမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်ဒီတဲ့အချက်လက်တွေဟာလွတ်လပ်စွာစုဆောင်းထားတာဖြစ်ပါတယ်။ကျွမ်းကျင်တဲ့သုတေသနပညာရှင်တွေကဆောင်ရွက်ထားတာကြောင့်ရင်းရင်းလမ်းစဉ်ကိုဆောင်ရွက်နေတဲ့သူတွေကဒီတဲ့အချက်လက်တွေကနေအများကြီးအကျိုးရှိလာမှာပါ
။ဒီစီမံကိန်းအတွက် Asia Foundation နဲ့လည်းချိတ်ဆက်ဆောင်ရွက်နေသလိုအခြားသီးသန့်ငွေကြေးထောက်ပံ့မှုမရှိဘဲနီးစပ်ရာ project တွေလိုအပ်တဲ့အရင်းမြစ်တွေကိုအသုံးပြုပြီးဆောင်ရွက်ခဲ့ရလို့ MIPS ရဲ့တာဝန်ရှိသူတွေကပြောပါတယ်။
ကိုဇော်ထက်ပြောပြသွားတာပါရှင်အခုအဂရိလိုက်စားမှုတိုက်ဖြတ်ရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါမယ် အမှတ်နှစ်တက်ထူရင်းလုပ်ငန်းဥဆောင်ညွှန်ကြားရေးမှုကိုအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကတနင်္လာနေ့ကအရေးယူလိုက်သလိုကော်မရှင်အနေနဲ့အများပြည်သူတိုင်ကြားစာတွေအပေါ်ဥပဒေနဲ့အညီတရားမျှတစွာဆောင်ရွက်နေတဲ့အကြောင်းပြောပါရယ်ကော်မရှင်အနေနဲ့အဂရိလိုက်စားမှုတွေကိုအခုလိုထုတ်ဖော်အရေးယူလာတဲ့အပေါ်မှာအားရကျေနပ်မှုရှိပေမဲ့ပိုပြီးတော့ထိထိရောက်ရောက်ဆောင်ရွက်ဖို့လိုနေသေးတယ်လို့ဝေဖန်သုံးသပ်တာတွေလည်းရှိပါတယ်ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါရယ်ရှင်
တေရင်ဇာတတစ်တော်နဲ့တဘာဝပဝင်ရှင်ထိန်းသိမ်းဝန်ကြီးဌာနလက်အောက်အမှတ်နှစ်တက်တူတွင်လုပ်ငန်းဦးဆောင်ညင်ကြိုင်မှုဦးတန်နိုင်ကိုအဂတိလိုက်စားမှုတိုက်ဖြေရေးကော်မရှင်ကဇမုသီရိရဲစခန်းမှာတနင်္လာနေ့ကအမှုဖွင့်ရေးယူလိုက်တာပါဦးတန်နိုင်ဟာသူ့ပိုင်မြေခွက်ကိုမြေဖို့လုပ်ငန်းဆောင်ရွက်ရာမှာအမည်မဖော်တဲ့ကုမ္ပဏီကိုငွေပေးချေခိုင်းခြင်းနဲ့မိသားစုခီးထွက်တဲ့အခန်းကားတွေကိုပေးချေခိုင်းတာတွေကိုလှုပ်ဆောင်ခိုင်းတဲ့အတွက်အခုလိုအရေးယူခံရတာဖြစ်တယ်လို့ကော်မရှင်ကတင်ထုတ်ပြန်ထားပါတယ်ဒါနဲ့ပတ်သက်လို့အဂတိလိုက်စားမှုကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးကျော်စိုးက
ဒီမန်နေဂျာထူရင်းလုံကစောင့်ညကြားရမှုပေါ့နော်ကျွန်တော်တို့ဒါဒီအိုက်ဒါကန်တက်ကီကော်မရှင်ကိုတိုင်ကြားတာပို့တဲ့အတွက်ကြောင့်အဲ့ပို့တဲ့တိုင်ကြားတာကိုကျွန်တော်ကြည့်ပြတယ်ပေါ့နော်ကြည့်ပြီးတော့မှကျွန်တော်တို့ဒါကော်မရှင်ရနေမှာဒါသုံးလစီစီဖွဲ့ကြည့်ရပေါ့နော်ကြည့်ပြီးတော့မှဆိုနေတဲ့ဒီဘက်ကဒီလက်ဆိုနေတဲ့ဒီရဲ့ဘက်အစ်တီတွေ့ရှိတဲ့အရာကျွန်တော်တို့ဒီတရင်ထုတ်ပြန်ကြမှာပါတဲ့အတိုင်းပဲပေါ့နော်ဒီအိုက်ဒက်ဆောင်မှုကျူရင်းကြောင့်အချင်းနဲ့ချင်းနဲ့ဆွာတွေ့ရှိရပေါ့နော်အားကြောင့်မလို့ကျွန်တော်တို့ဒီအိုက်ဒက်ဆောင်မှုတက်ပြဦးပြီးပုံမှာ56နဲ့ကျွန်တော်တို့ဒါအရေးကိုအတွက်ကိုကျွန်တော်တို့သမတိမြို့မှာရဲ့တမ်းမှာကျွန်တော်တို့ဒီလာပိုင်းတရင်နေပေါ့နော်မန်နေဂျာသမတိပြတိုင်ရတဲ့ပြည်ပြီးတော့ဒီအစသို့ဘုရားလေးဆောင်ရည်ရပါဘူးလားဟုတ်ကဲ့ပါ
အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကို2018ခုနှစ်17လပိုင်းကနေ2019ခုနှစ်2လပိုင်းထိတိုင်ကြားစာပေါင်း12,000ကျော်တိုင်ကြားခဲ့ပြီးအများဆုံးကရန်ကုန်တိုင်းနဲ့မန္တလေးတိုင်းဖြစ်ပါတယ်။အဲ့ဒီတိုင်ကြားစာတွေကမှ12,000ကျော်ကိုစစ်ဆေးဆောင်ရွက်ခဲ့ပြီး40%ဆောင်ကိုအရေးယူပြီးကျန်တဲ့တိုင်ကြားစာအများစုကအဂတိလိုက်စားမှုဥပဒေနဲ့အကျုံးမဝင်တာတွေနဲ့အရေးယူဆောင်ရွက်ဖို့မရှိတာတွေဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။တိုင်ကြားလာတဲ့တိုင်ကြားစာတွေကိုဥပဒေနဲ့အညီတရားမျှတစွာဆောင်ရွက်နေတယ်လို့ဦးကျော်စိုးကစက်ပြောပါတယ်
။ဒါတော့ကျွန်တော်တို့ရောက်ရှိလာတဲ့တိုင်ကြားစာပေါင်းကိုဒီလိုမှကော်မရှင်ကတော့ကျွန်တော်တို့ဇာတ်ထမ်းတဲ့ဥပဒေကြီးရဲ့အမိန့်ညွှန်ကြားချက်ကျွန်တော်တို့ချင်းဝက်ဆန်တို့နဲ့ဒီကျွန်တော်တို့တရားမျှတပလိုက်မှုပြည်သားနဲ့တရားမျှတစွာဆောင်ရွက်နေလာပါခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ
။အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်အနေနဲ့ပြီးခဲ့တဲ့နှစ်ပိုင်းအတွင်းရန်ကုန်တိုင်းဥပဒေချုပ်ဦးအန်ထူးနဲ့ FDA ညွှန်ကြားမှုချုပ်တို့လိုအစိမ့်မြတာဝန်ရှိသူတွေကိုအဂတိလိုက်စားမှုနဲ့ပေါ်ထုတ်ရေးယူခဲ့တာရှိတယ်လို့သိမကြသေးခင်လပိုင်းကပဲတနင်္လာတိုင်းဝန်ကြီးချုပ်ဟောင်းဒေါ်လဲလဲမိုးကလည်းအရေးယူခဲ့ပါသေးတယ်။အခုလိုရေးယူဆောင်ရွက်တာတွေဟာအားရကျေနပ်မှုရှိတယ်လို့ကော်မရှင်လှုပ်ဆောင်ရတဲ့အပိုင်းတွေမှာအကန့်အသတ်ရှိတယ်လို့တုံသက်သူကတော့တရားလွတ်တော်ရှင်းနေဦးကြည်မြေပါ
။ကော်မရှင်ကတော့အလိုကျိုးစားလာတာကိုအလိုကျိုးစားလာတာကိုတွေ့ရတယ်နော်အဲဒါတော့အသေးချာပဲသတိကြတာပဲနော်ဒါတော့ဆိုပြီးတဲ့ပို့ပြီးတော့ချီရောက်လို့ပို့ဆိုတာကြတော့အကန့်အသတ်ရှိတယ်သွတ်တော်မှာကွာသွတ်တော်ဥက္ကဋ္ဌတယောက်ကသမရရေသူတို့ရဲ့ joint ပေါ့သူတို့ရဲ့သဘောတူချက်ကိုတူတယ်အဲသူတို့သဘောတူကြတော့လည်းပဲနိုင်ငံတော်အတိုင်းအတိုင်းချီသွားတာအရေးကြီးတဲ့အမှုကြတော့လေအဲနိုင်ငံတော်အတိုင်းအတိုင်းအချီသွားတဲ့အခါကျတော့အဲ့ဒီဟာတွေကလည်းအဆုံးဖြတ်ခြင်းမှာပါတယ
်အရင်ဆိုးရလက်ထက်မှာလက်ပေးလက်ယူမှုပပျောက်ရေးကော်မရှင်ကို NLD အဆိုးရလက်ထက်2018ခုနှစ်မှာအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်လို့အမည်ပြောင်းလဲဖွဲ့စည်းလိုက်ပြီးပြည်တော်စုဝန်ကြီးဟောင်းဦးအောင်ကြည်ကိုဥက္ကဋ္ဌရာထူးနေရာခန့်အပ်ခဲ့တာဖြစ်ပါတယ်လက်ရှိအဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ရဲ့ပထမဆုံးရုံးဝယ်ကိုမတ်လ16ရက်နေ့ကရန်ကုန်မြို့မှာစတင်ဖွင့်လှစ်ခဲ့ပါတယ်ခင်ဗျာ
အဂရိလိုက်စားမှုတိုက်ဖြတ်ရေးလုပ်ငန်းတွေဆောင်ရွက်ရမှာတိုင်ခိုင်ရာဆုံးကရန်ကုန်နဲ့မန္တလေးတိုင်းတွေဖြစ်တဲ့အကြောင်းကိုထဲအောင်ခန့်ပြောပြသွားတာပါအခုရန်ကုန်စီပင်ရွေးကောက်ပွဲပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့သုံးသပ်ဝေဖန်ချက်တွေကိုလည်းနာဆင်ရပါမယ်တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ရန်ကုန်စီပင်ရွေးကောက်ပွဲစီစဉ်ဆောင်ရွက်မှုတွေမှာအားနည်းချက်တွေရှိခဲ့တာကြောင့်ဒီရွေးကောက်ပွဲလွတ်လပ်မျှတမှုရှိမရှိလေ့လာဆောင်ကြည့်သူတွေကမေးခွန်းထုတ်နေကြပါတယ်ရွေးကောက်ပွဲကော်မရှင်အနေနဲ့ပို့ပြီးတော့တာဝန်ခံမှုရှိဖို့တိုက်တွန်းကြသလိုရွေးကောက်ပွဲဆိုင်ရာဥပဒေတွေကိုအခုထက်ပို့ပြီးတော့ကောင်းမွန်ဖို့လိုတဲ့အကြောင်းထောက်ပြပြောဆိုမှုတွေလည်းရှိပါတယ်အပြည့်အစုံကိုမေခါကပြောပြမှာပါရှင
်ရန်ကုန်မြို့တော်စီမံသားရဲကော်မတီဝင်6နေရာမှာကမြို့နယ်စီမံသားရဲကော်မတီနေရာတော်တော်များများမှာပါ NLD ကိုယ်စားလှယ်လောင်းတွေကပဲအများဆုံးအနိုင်ရခဲ့ပါတယ် ဒီရွေးကောက်ပွဲကိုစောင့်ကြည့်သူတွေကတော့လူလူစိတ်ဝင်စားမှုနှေးပါနေတဲ့အပြင်ရွေးကောက်ပွဲစီစဉ်ဆောင်ရွက်ရမှာလဲအားနည်းချက်တွေရှိခဲ့တဲ့အပေါ်ထောက်ပြဝေဖန်မှုတွေရှိနေကြပါတယ်ရန်ကုန်စောင့်ကြည့်လေးလာရေးအဖွဲ့ကလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးဖြစ်တဲ့ဒေါက်တာညိုညိုသိန်းကတော့ပြည်စည်းသွားတဲ့စီပင်ရွေးကောက်ပွဲပေါ်အခုလိုတုံ့တက်ဝေဖန်လိုက်ပါတယ
်ချုပ်ပြီးပြောလို့ရှိရင်ဒီစီပင်ရွေးကောက်ပွဲမှာလူတို့18နှစ်ပြည့်သူတိုင်းပါဝင်မဲပေးခွင့်ရတာတောင်မှပေါ့နော်လူတို့ရဲ့စိတ်ဝင်စားမှုအရန်ကုန်နေတယ်ပေါ့နော်အဲ့တော့ပြောချင်တာကအဓိကကဘာလဲဆိုတော့အာလူတို့ရဲ့နေ့စဉ်အကျိုးစီးပွားကိုပေါ့နော်ဓာတ်ရိုက်ပြောင်းလဲနိုင်နေပေါ့နော်အာအလုပ်တွေကိုမလုပ်ဘူးလို့လူတို့ကအာတန်တရားရှိနေတယ်ပေါ့နော်အဲ့တော့အဲ့တန်တရားတနည်းအားကြီးထွားလာတယ်ဆိုတာကိုဒီနေ့အခြေအနေကသက်သေပြလိုက်တာပဲပေါ့နော်
ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တစ်ဖွဲ့ဖြစ်တဲ့ PACE အဖွဲ့ကဆိုင်းရဲကြော်စွာမြင့်ကတော့ရွေးကောက်ခံကိုယ်စားလှယ်တွေအနေနဲ့လူမှုယုံကြည်မှုရအောင်စ조사တင်တယ်လို့ထောက်ပြသွားပါတယ်
။စကော်မရှင်ဘက်ကနေပြီးတော့မှအခုဖြစ်တဲ့ပြဿနာတွေသူရှင်းရှင်းလင်းလင်းဖြစ်အောင်ဆုံးဖြတ်ဖို့လိုတယ်။ဒါကြောင့်ကျွန်တော်တို့ပြောတဲ့တာဝန်ခံမှုကျွန်တော်တို့ဥပဒေမူပေါင်းကဘာတွေပြောထားတယ်လှုပ်ထုံးလို့နေရဘာတွေပြောထားအဲ့အတိုင်းကိုသူတိတိကျကျဆုံးဖြတ်ဖို့လိုတယ်။အဲ့အနည်းနဲ့သူဟာရွေးကောက်ပွဲရဲ့သမတ်မကြမှုကိုသူပြဖို့လိုတယ်ဒါကတော့ကော်မရှင်လုပ်ရမယ့်အချက်ပေါ့လေခြုံငုံကြည့်မယ်ဆိုတော့ပြည်သူကစိတ်ဝင်စားမှုနည်းတယ်ဆိုတော့ဒါကငင်းကြမှာမရှိဆိုတော့ရွေးချယ်ခံထားရတဲ့တာဝန်ကဘာလဲဆိုလို့ရှိရင်ဒီသူဒီရွေးကောက်ပွဲဟာအရေးကြီးတယ်ဒီရွေးကောက်ပွဲဟာဒီရွေးချယ်ခံလိုက်တဲ့သူတွေကသူတို့ဘောကိုပြောင်းလုံးနေတယ်ဆိုတော့သူတို့ကြံတဲ့အစမ်းမှာသူတို့ပြဖို့လိုတယ်စမ်းဆောင်ရည်တွေပြဖို့ဒါမှလည်းပြည်သူကဒီရွေးကောက်ပွဲဟာအရေးကြီးတယ်အပါမှုတွေပုံမြင်လာမှာ
ဒီပြင်မဲပေးတာမှလည်းမဲဆန္ဒရှင်တွေတော်တော်များများမဲဆင်းနဲ့မပါဝင်တာတွေရှိခဲ့သလိုမဲဆင်းနဲ့နာမည်မပါဝင်တာကိုမဲပေးခွင့်ပေးခဲ့လို့ပယ်မဲဖြစ်သတ်မှတ်ခဲ့ရတာတွေလည်းရှိခဲ့ပါတယ်ဒီပုံမှာကော်မရှင်ဘက်ကိုဆက်သွယ်မေးမြန်းတာမှာတော့ဒီလိုကိစ္စတွေနဲ့ပတ်သက်လို့မနက်ဖြန်မှာကော်မရှင်အစည်းအဝေးအတွင်းဆွေးနွေးသွားဖို့ရှိပြီးလောလောဆယ်မှာအသေးစိတ်မပြောနိုင်သေးကြောင်းကော်မရှင်ဥက္ကဋ္ဌကပြောပါတယ်ကိုယ်စားလှယ်တဦးဖြစ်တဲ့ကိုအောင်ခန့်ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုနဲ့တာဝန်ခံမှုရှိရလိမ့်မယ်လို့ဆိုလိုက်ပါတယ်
မဲပေးတဲ့ညမှာ ਉਹ ပဲဘိုးရောင်ဖုံးဆက်ပြီးမေးလို့မရသေးတဲ့အချိန်မှာညရင်းချင်းမှာ ਉਹ ပဲဘသူဘယ်ဝါနိုင်ဝါပြီဘသူဘယ်ဝါရှုံးဝါပြီဆိုရဲအဖြေတွေကိုကြိုသိနေတယ်ဆိုတာဘာကြောင့်လဲနိုင်ငံသားရင်တော့ကျွန်တော်နိုင်ငံသားနော်ဗမာပြည်ဝင်တော့မဟုတ်နိုင်ငံသားလူရတော့အွန်လိုင်းကသတင်းတွေဖတ်ပြီးတော့ကျွန်တော်ဒုတိယပဲရတယ်လို့မဲဘလောက်ပဲရတယ်လို့ကြိုရောင်ပြောနေပြီဆိုတာကတော်တော်စိတ်ပူစရာတစ်ခုပါမဲစင်းထဲမှာမပါတဲ့လူတွေကမဲပေးလိုက်ရတယ်လို့ကျွန်တော်သိရပါတယ်ကော်မရှင်ကကျွန်တော်တို့ဒီဖြစ်ပျက်လေးဖြစ်သွားပါတယ်ဆိုတော့တရားဝင်ပြောတော့လဲပဲဘာကြောင့်ဖြစ်လဲဆိုတဲ့အခါမှာအသေးစိတ်မပြောဘဲနဲ့တစုံတရာဖြစ်သွားတယ်ဆိုအလွယ်ပုတ်ချလိုက်တယ်လို့ကျွန်တော်ယူဆတယ်အဲ့တော့ကျွန်တော်အနေနဲ့ကတစုံတရာလို့ဖြစ်တယ်ဆိုတော့ကော်မရှင်ကိုယ်တိုင်ကပဲမသိလို့လားမဟုတ်ရင်တိတိနဲ့ကပဲမပြောလို့လားမပြောချင်တာလားဆိုတာလေးမင်းစရာဖြစ်လာပါတယ်မဲစင်းထဲမှာပါတဲ့လူကမဲပေးခွင့်ရလိုက်တယ်လို့အဲ့မဲတွေကိုလည်းအားလုံးပယ်လိုက်တယ်လို့ဆိုတာမဲပေးတဲ့လူရဲ့ဆန္ဒမဲတွေကိုမလေးစားရရောက်ပါတယ
်ဒီစီပင်ရွေးကောက်ပွဲမှာမြို့တော်စီပင်ကော်မတီဝင်မြို့နယ်ဥက္ကဋ္ဌနဲ့အဖွဲ့ဝင်နေရာတရားကြောအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကြံ့ခိုင်ရေးပါတီကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်ခဲ့ကြတာဖြစ်ပါတယ်ဒီမှာပြိုင်သူစုစုပေါင်းအယောက်300နီးနီးရှိခဲ့ပါတယ်ဒီထဲမှာတော့နေရာတရားကြောအတွက် NLD ပါတီဘက်က89နေရာအနိုင်ရရှိခဲ့ပြီးကျန်တဲ့16နေရာအတွက်ကတော့တတိပုဂ္ဂလကိုယ်စားလှယ်လောင်းတွေအနိုင်ရရှိခဲ့တာဖြစ်ပါတယ်ရှင်
။မိခါပြောပြခဲ့တာပါရှင်။မကြခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကအစီအစဉ်တွေကိုနားဆင်ကြရမှာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဧပြီလ2ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်။အခုညပိုင်း9နိုင်ခွဲကနေ10နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုမစခင်အရင်ဆုံးဦးသိန်းထပ်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင
်။အမေရိကန်တောင်ပိုင်းမက္ကဆီကိုနဲ့နေဂျာကိုပေးပြမယ်လို့သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တဲ့အတွက်ဝါရှင်တန်နိုင်ငံရဲ့တိုင်ဝမ်ဟာလူဝင်မှုကြီးကြပ်ရေးနဲ့နေကြလုံခြုံရေးကိစ္စတွေကိုပြန်ပြီးတော့အာရုံစိုက်လာပါတယ်။ဒါအပြင်မေကတိုက်လေပိုင်းသုံးနိုင်ငံကိုပေးနေတဲ့အကူအညီတွေကိုဖျက်တော့ခြင်းနဲ့ဆိုပြီးသမ္မတထရန့်ကပြောနေပါတယ်။မှတ်တမ်းမှတ်ရမယ့်ရွှေပြောင်းလာသူတွေအမေရိကန်ပြည်ထောင်စုထဲဝင်လာတဲ့ရေအတွက်ဒေါ်လာနေပြီးနေကြားမှာဖက်ဒရယ်အစိုးရရဲ့လူနဲ့ရင်းအမြစ်တွေကိုထိခိုက်လာနေတာကြောင့်အခုလိုစဉ်းစားလာဆိုပြီးသမ္မတထရန့်ဘက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းနေကြားတစ်လျှောက်ရောက်လာတဲ့ရွှေပြောင်းလာသူရေအတွက်ဟာပြည်ခဲ့တဲ့နှစ်ကနဲ့စာရင်68ရာခိုင်နှုန်းပိုများလာခဲ့ပါတယ်။အမိမြေလုံခြုံရေးဌာနရဲ့အဆိုအရဖမ်းဆီးရတဲ့လူကြီးအတွက်ကလည်းနေ့စဉ်2000လောက်အထိရှိပြီးအားလုံးနီးပါးအမေရိကတိုက်လေပိုင်းနိုင်ငံတွေကရောက်လာကြသူတွေပါ
။ Chicago could stop it right at their southern border.
သမ္မတဒေါ်နယ်ထရန့်ကတော့ဒီလိုတောင်ပိုင်းနယ်ကြားမှာတရားမဝင်ရောက်လာသူတွေကိုမက္ကဆီကိုအနေနဲ့ရပ်ဆိုင်းအောင်လုပ်နိုင်ပါရဲ့နဲ့လုပ်ဖို့ပြက်ကွက်နေတယ်ဆိုပြီးဝေဖန်ပါတယ်။ဒါကြောင့်လဲမဖြစ်မနေအရေးယူမယ်ဆိုပြီးသူကပြောနေတာပ
ါ We have right now two big caravans coming up from Guatemala massive caravans
အခုပဲဂွာတီမာလာနိုင်ငံကနေအုပ်စုဖွဲ့ပြီးအစုလိုက်ဝင်ဖို့စူးစမ်းလာတဲ့နှစ်ဖွဲ့ရှိနေပါတယ်အင်းနဲ့အားနဲ့ဝင်ဖို့စူးစမ်းကြတာပါမက္ကဆီကိုကနေလမ်းလျှောက်လာကြတာပါမက္ကဆီကိုဘက်ကတင်းတင်းကြပ်ကြပ်ခိုင်ခိုင်မာမာကင်တွဲရင်ဒါကိုဟန့်တားနိုင်ပါတယ်ဒါပေမဲ့သူတို့ကမလုပ်ပါဘူးသူတို့မလုပ်ရင်နေဆက်ကိုကျွန်တော်တို့ပိတ်ရပါလိမ့်မယ်အကြာကြီးရေရှည်ပိတ်ထားမှာပါကျွန်တော်အလေးနဲ့ပြောတာပါ
မက္ကဆီကိုနဲ့နေဂျာကိုပိတ်ပစ်ခဲ့တဲ့ကိစ္စအရင်တုန်းကလည်းဖြစ်ခဲ့ဘူးပါတဲ့1985ခုနှစ်ကအမေရိကန်မူရစေဝါတိုက်ဖြတ်ရေးရာရှိသူမက္ကဆီကိုမှာပြန်ပြီးဆွဲခံခဲ့ရတဲ့အတွက်ကန့်ကွက်တဲ့အနေနဲ့သမ္မတရော်နယ်ရီဂန်ကနေဂျာဂိတ်ဝင်ပေါက်တွေတော်တော်များများပိတ်ပစ်ခဲ့ဘူးပါတဲ့နေဂျာကိုအကြာကြီးပိတ်ပစ်မယ်ဆိုရင်နှစ်စဉ်စုစုပေါင်းဒေါ်လာဘီလျံ900ကျော်တဲ့နိုင်ငံကူးသန်းရောင်းဝယ်ရေးကိုအကြီးအကျယ်ထိခိုက်နိုင်ပါတဲ့မက္ကဆီကိုနိုင်ငံကြားရေးဝန်ကြီးမာစီလိုအဲဘရက်ကတော့မက္ကဆီကိုဟာရွှေပြောင်းလာသူအရေးကိုချိတ်ချောက်တဲ့နည်းနဲ့တုံ့ပြန်ဖြေရှင်းမှာမဟုတ်တဲ့အကြောင်းတာဝန်ယူမှုနဲ့ပြန်လည်လေးစားဖြေရှင်းသွားမယ်အကြောင်းတွစ်တာကနေရေးပါတယ်။အမေရိကန်လွှတ်တော်အမတ်တွေကြားမှာလည်းဒီကိစ္စကိုချင်းချင်းချင်းသုံးသပ်နေပါတယ်။နယူးမက္ကဆီကိုပြည်နယ်ဒီမိုကရက်ထက်လွှတ်တော်အမတ်ထွန်အော်ဒယ်ကတော့မက္ကဆီကိုနယ်ခြားဟာစီးပွားရေးရှင်သန်ပြီးယဉ်ကျေးမှုပေါင်းစုံစုစည်းရာကုန်သွယ်ရေးအချက်အချာနေရာဆိုပြီးတွစ်တာကနေရေးထားပါတယ်။နေဂျာဝင်ဂိတ်တွေကိုပိတ်ပစ်မယ်ဆိုရင်နေ့စဉ်ကုန်သွယ်ရေးပမာဏဒေါ်လာ 1.4 ဘီလီယံဆုံးရှုံးမယ်လို့သူကဆိုပါတယ်ရှင်းနေသမ္မတရွေးကောက်ပွဲမှာထရန့်ကိုရှင်ပြိုင်မှုပြင်ဆင်နေတဲ့တက်ဆက်စ်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်ဖက်ဒိုအော်ရိုကီကတော့အခုလိုပြောဆိုပါတယ
် We are safe not despite the fact that we are a city of immigrants and asylum seekers
တော့လုံခြုံဘေးကင်းပါတယ်ရှင်းပြောင်းလာသူတွေခေလုံခွဲ့တောင်းသူတွေကြောင့်ဘေးကင်းလုံခြုံမှုမရှိဘူးဆိုတာမဟုတ်ပါဘူးရွှေပြောင်းသူခလုံးွက်တောင်းသူတွေနဲ့စုပေါင်းနေထိုင်တဲ့မျိုးကြီးတစ်မျိုးဖြစ်နေလို့ကိုလုံးလုံးတာပါမတူကွဲပြားမှုတွေကိုတဦးနဲ့တဦးတင်ယူကြသလိုလေးစားပြီးအပြန်အလှန်လက်ခံကြလို့ပါ
သမ္မတအိမ်မြူတော်ကတော့ဒေါ်နယ်ထရန့်ဘက်ကရွေးချယ်စရာသိပ်မရှိဘူးလို့ဆိုပါတယ်ယာယီအိမ်မြူတော်ဝန်ထမ်းရေးရာဂျီကဲမစ်မော်ဗန်နီက ABC ရုပ်သံကိုခုလိုပြောပါတယ်
The Democrats will not give us any additional money to do this. They won't give us any additional people and importantly they will not
ဒီကိစ္စကိုပြင်းရှင်းဖို့ကျွန်တော်တို့ကိုဒီမိုကရက်တွေကငွေထပ်မပေးပါဘူးလူလဲထတ်တိုးမပေးပါဘူးရေးကြီးဆုံးကအမေရိကတိုက်တောင်ပိုင်းနဲ့အလဲပိုင်းနိုင်ငံတွေကလူတွေဒီနိုင်ငံကိုရောက်လာခွင့်ပေးတဲ့ရိုးပေါက်ဖြစ်နေတဲ့ဥပဒေတွေကိုလည်းသူတို့ကမပြောင်းလဲပါဘူးဒီလိုအကန့်အသတ်တွေကြားမှာသမရကသူ့ဘက်ကတတ်နိုင်တာကိုလှုပ်ပါလိမ့်မယ်နေကြာဝင်ဂိတ်တွေကိုပိတ်ပစ်ဖို့ကိစ္စသူတကယ်ပဲရည်ရွယ်ပြီးအတိအကျလုပ်ဖို့စဉ်းစားနေတာပါအ
ိမ်ပြည်တော်ဘက်ကဒီလိုပြောဆိုနေတဲ့ဒီချိန်ထဲမှာပဲအယ်ဆိုဗီရိုဂွာတီမာလာနဲ့ဟွန်ဒူရပ်စ်နိုင်ငံတွေကိုပေးနေတဲ့ကူညီတွေကိုဖြတ်တောက်ခြင်းနဲ့ဆိုပြီးသမ္မတဒေါ်နယ်ထရန့်ကပြောဆိုနေပါတယ်ဒီလိုကူညီတွေဖြတ်တောက်မယ်ဆိုရင်တော့လွှတ်တော်ရဲ့သဘောတူညီချက်ရယူဖို့လိုအပ်ကြောင်းပါခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးတဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင် အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်ပါပြီ။စီစဉ်သူကိုသားညုံနဲ့အတူထုတ်လို့ရမှုကိုဇော်ဝင်းလိုင်းတို့ရဲ့တိုက်ရိုက်လေးလိုင်းကိုစပါတော့မယ်ရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြမလူငယ်နဲ့ယူကော့ပွဲဆိုတဲ့ခေါင်းစဉ်ဖြစ်ပါတယ်။လွတ်လပ်မျှတတဲ့ယူကော့ပွဲဆိုတာဟာအခြေခံအကျဆုံးဒီမိုကရေစီခွင့်ရေးတရားဖြစ်ပါတယ်။ဒီမိုကရေစီစနစ်ကိုကူးပြောင်းနေတဲ့ဒီနေ့မြန်မာနိုင်ငံမှာယူကော့ပွဲနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေကြားမှာဘယ်လိုသဘောထားတယ်လဲဘယ်လိုနားလဲကြတယ်လဲဆိုတာကိုမေကွန်းထုတ်ဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်သုံးဖိတ်ခေါ်ထားပါတယ်။ပထမလူကတော့ New Myanmar Foundation ကမတ်မြနန္ဒာသင်သူကတော့ရွေးကောက်ပွဲစောင့်ကြည့်တောင်းရှိသူတို့ဖြစ်ပါတယ်ခင်ဗျနောက်နှစ်ဦးကတော့လူငယ်ခေါင်းဆောင်တွေပါပထမတူကတော့ကုနန်းလင်းကုနန်းလင်းကတော့ရန်ကုန်တိုင်းလူငယ်ရေးရာကော်မတီကပါနောက်တူကတော့ဒီကိုကျော်ထက်ကိုကောင်းထက်ကျော်ကိုကောင်းထက်ကျော်ကတော့ဘာကသာများအဖွဲ့ချုပ်ဗမာနိုင်ငံဆိုင်ရာကျောင်းဆောင်များများအဖွဲ့ချုပ်ရဲ့အထွေထွေတွင်းမှုဖြစ်ပါတယ်ခင်ဗျသုံးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးလူငယ်တွေနဲ့ပဲစတိုက်ချင်ပါတယ်ကျွန်တော်ကုနန်းလင်းကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ကုနန်းလင်းကြားပါလားခင်ဗျ
ဟုတ
်ကဲ့ကိုနန်းလေးရေအခုဆုံးအရင်ဆုံးခုနကကျွန်တော်ပြောသွားလို့ပါပဲရွေးကောက်ပွဲနဲ့ပတ်သက်လို့လူငယ်ရေးရဲ့သဘောထားသိချင်တော့ရွေးကောက်ပွဲတွေနဲ့ပတ်သက်လို့ကိုနန်းလေးရဲ့အရင်ဆုံးတခြားဟာတွေမသိခင်မသိခင်မှာကိုနန်းလေးတူးချင်းရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ခံယူထားမှုရွေးကောက်ပွဲတွေနဲ့ပတ်သက်လို့အမြင်အဲ့ဒါလေးကိုနည်းလေးပြောပြပါလား
ဟုတ်ကဲ့ကျွန်တော်လေ့လာသိရတဲ့ဟာကတော့ရွေးကောက်ပွဲဆိုတာဒီမိုကရေစီရဲ့တောက်တိုင်တစ်ခုပေါ့အဲ့လိုသိရပါတယ်နောက်ခုကျွန်တော်ခုကြောက်မှုတော့ပါဘူးကြောက်ရတဲ့အခါမှာအဲကျောင်းသမဂ္ဂမှာကျွန်တော်ဖြတ်တန်းခဲ့ပြီးပါတယ်။ကျောင်းသမဂ္ဂရဲ့အဲပုံစံကသူကဟိုခေါင်းဆောင်မှုပုံစံဆိုတော့တနည်းနဲ့တည်းအမြဲတမ်းပြောင်းနေရဖြစ်ပါတယ်။အဲခေါင်းဆောင်မှုပုံစံကိုကျွန်တော်တို့ဒီအချင်းနဲ့ကျက်တဲ့နောက်ဆုံးနေ့လောက်ထဲကစပြီးတော့လုတ်ခဲကဒီယူကော့ဘွေနဲ့လုတ်ပါတယ်။ယူကော့ဘွေနဲ့လုတ်ပြီးတော့ယူကော့ဘွေကနေပြီးခေါင်းဆောင်မှုပုံစံပြောင်းနေ။အဲနောက်ထပ်သမဂ္ဂရဲ့အခြေခံမူတွေကိုဆက်ကောင်တဲ့ပုံစံတော့ခေါင်းဆောင်မှုပြောင်းနေပြီးတော့ယူကော့ဘွေကနေစခဲ့ပါတယ်။နောက်တစ်ခုကအဲကျောင်းသမဂ္ဂတွေကဘာထပ်ပြီးလဲဆိုရင်ယူကော့ဝဲနဲ့ယင်းနီဒုံနာမကောက်ယူကော့မှာမဲပေးမှုပုံစံနဲ့ယူကော့ဝဲဆိုတာဘလို့ယူကော့မှာဘလို့မဲပေးရဆိုတဲ့ပုံထက် education တွေကိုအဲမိတ်ဆက်ပေးနိုင်ခဲ့ပါတယ်။အဲနောက်ဆက်နေအခုနောက်ပိုင်းနောက်ဒီဘက်ကတွေမှာကျောင်းသမဂ္ဂတွေကပုံပြီးလေ့လာပုံစံခါမှာအဲ့ကျကျွန်တော်မြန်မာနိုင်ငံရဲ့ဥပဒေအရကအသက်18နှစ်ပြီမှာယူကော့မှာမဲပေးခွင့်ရှိတယ်။တိုးတော့အဲတကုံတက်ကတူကျွန်တော်ကျောင်းသမဂ္ဂအများစုယူကော့ဝဲမှာတော့ကျောင်းတက်တဲ့ပထမနှစ်အသက်16နှစ်ထဲကစပြီးတော့မဲပေးခွင့်ရတယ်။အဲ့တော့စကြောင်းနဲ့မှာမဲပေးတယ်၁၉နှစ်နဲ့မှာမဲပေးတဲ့ခါသူ၁၈နှစ်ဒီနိုင်ငံလုံးဆိုင်ရာယူကော့ဝဲမှာမဲပေးဖို့တော့တပူတဲ့အကျိုးကြီးကောင်းကောင်းရှိနေပြီမဲပေးရမယ်ဆိုရင်အသိရှိနေပြီဆိုတော့ဆိုတော့ယူကော့ဝဲမှာလူငယ်တွေကအဲစိတ်ပါဝင်စားလာမှုမျိုးလောက်တမကရအခုညီပေးရဆိုတော့ကျွန်တော်တို့ဖြစ်တမ်းကိုသိခဲ့ရတယ်ဆိုတော့ကျွန်တော်တို့တမကအနေနဲ့လည်းကိုယ့်ရဲ့အခန်းကဏ္ဍကနေပြီးတော့လူငယ်တွေယူကော့ဝဲမှာစိတ်ပါဝင်စားလာဖို့ယူကော့ဝဲတွေကနေပြီးအပြောင်းလဲတွေပေါ်ဆောင်လာမယ်ယူကော့ဝဲတွေကနေပြီးတော့အဲအော်အယူတကူဖန်တီးနိုင်တယ်ယူကော့ဝဲရည်နဲ့အခင်းချင်းတကူဖန်တီးနိုင်တယ်ဆိုရဲဟာမျိုးသိအောင်ကျွန်တော်ကျွန်တော်မကားကြီးအဲမှာကျွန်တော်ဖြတ်တန်းခဲ့တဲ့အချိန်မှာကျွန်တော်နေဆောင်ခဲ့ပါတယ်ယူကော့ဝဲကတကယ်လို့ဒီမိုကရေစီရဲ့အဲပြည်မတော်တိုင်းဖြစ်တယ်ဆိုတော့ကျွန်တော်နေနဲ့ဟို
ညီ
ပြည်ပြည်ရောလ
ာကိုနန်းလင်းကဒီကျောင်းသားသမဂ္ဂမှာလေတောက်လျှောက်ဖြတ်တန်းခဲ့ဘူးရဲ့ဆိုတော့ကျွန်တော်အဲ့မှာစက်သေးမိကျင်ပါတယ်လူငယ်တွေနဲ့ပတ်သက်လို့ပြောရမယ်ဆိုရင်မြန်မာနိုင်ငံမှာ2017စနစ်လောက်ကစပြီးတော့နိုင်ငံရေးအခြေအနေပြောင်းသွားတယ်အလဲပြောင်းဖြစ်လာတယ်ယူကော့ပွဲတွေဆိုတာပို့ပြီးတော့ရင်းနှီးလာတယ်အဲ့တော့လူငယ်တွေဘက်ကတော့ဒီယူကော့ပွဲနဲ့ပတ်သက်လို့အတော်ရင်ပါလာပြီလို့ပြောနိုင်ပါလားခင်ဗျာ
ကျွန်တော်မှတ်မှတ်သားသားရှိတာညောင်းဆယ်ယူကော့ပွဲကျွန်တော် 2008ခြေဦးစနစ်ခံရပွဲအဲပြီးတော့ဆယ်ယူကော့ပွဲစနစ်ကြားပြက်နောက်15နောက်စကောနောက်စီဗင်ပေါ့ကြားထဲမှာကျွန်တော်ရှိသေးတယ်အဲ့တော့ပင်မယူကော့ဝဲကတော့အဲ2015ပေါ့နော်ဆိုတော့တကယ်တကယ်ကျတော့တိုင်လုံးတိုင်းနဲ့မဲပေးခွင့်ရှိတဲ့ယူကော့ဝဲကတစ်ခုပဲရှိသေးတယ်ဆိုတော့ကျွန်တော်ယူဆတာတကူကဘာလဲဆိုတော့လောလောဆယ်ဒီခစ်လူငယ်တွေကအရင်ကတည်းကယူကော့ဝဲမှာမဲပေးရမယ်ဆိုတော့အတိအရတော့ပုံပြီးတိုးလာတယ်အဲပြဿနာကယူကော့ဝဲလို့ကျွန်တော်ပြောရင်နိုင်ငံရေးရှင်တွေလည်းကျွန်တော်တို့ဆိုင်နေခင်ဗျအခုလက်ရှိကျွန်တော်အလီဆုံး၃ခဏနဲ့ပြီးသွားစီရင်ဝဲကြည့်စီရင်ရောဝင်နေပတ်သက်ပြီးတော့ဂျမ်ပါဆန်လောက်ပဲမဲလာပြီးဆိုတာအင်မတန်စိုးရင်ဘူးကောင်းတယ်စီရင်ဆိုရင်ဆိုတော့ကအဲယူကော့ဝဲကနေအပြောင်းလဲမဖြစ်နိုင်ဘူးလို့လူလူကထင်သွားရင်ဒါမှမဟုတ်ယူကော့ဝဲကအသုံးမလို့လူလူကထင်သွားရင်အပြဿနာရှိတယ်ဆိုတော့ကျွန်တော်တို့လူငယ်တွေကအဲ့လိုဖြစ်လို့မရဘူးဆိုတော့ယူကော့ဝဲနဲ့ယင်းကြီးကမှန်တယ်ဆိုတော့ယူကော့ဝဲကနေယူကော့ဝဲကိုစိတ်ဝင်စားပြီးယူကော့ဝဲဒီမဲယုံနဲ့ရောက်ပြီးမဲပြီးလာအောင်ကနိုင်ငံရေးအခြေအနေနိုင်ငံရေးမှာဥဆောင်နေတဲ့သူတွေနိုင်ငံရေးသမားတွေလုံးဝတက်ဆိုင်တယ်ဆိုတော့လူငယ်တွေကျွန်တော်မိကွန်ကျွန်တော်ပြန်ပြီးချောရမယ်ဆိုရင်လူငယ်တွေကယူကော့ဝဲနဲ့ဂျင်ပါလာတယ်ယူကော့ဝဲမှာမဲပေးရမယ်ဆိုအသိရရှိလာတယ်ထို့သောယူကော့ဝဲကိုစိတ်ဝင်စားပြီးမဲယုံတိလာပြီးမဲပေးနိုင်အောင်ကနိုင်ငံကြီးအပြောင်းလဲကိုဥဆောင်နေတဲ့နိုင်ငံကြီးသမားတွေတကယ် state ကိုလည်းဖိုင်နေဆိုတော့ကျွန်တော်မြင်ကြည့်ရပြဟု
တ်ကဲ့ဒါယူကော့ဝဲနဲ့ပတ်သက်လို့စိတ်ဝင်စားမှုပေါ့နော်ယူကော့ဝဲထဲမှာကိုနိုင်ကလူငယ်တွေပါဝင်မှုပေါ့အဲ့ဒါနဲ့ပတ်သက်လို့ရော ပူတက်လာတယ်လို့ပြောနိုင်ပါလားခင်ဗျာ2011ကနေရှင်နောက်ပိုင်းကာလတွေမှာပါဝင်မှုဆိုတာစောင့်ကြည့်တာလည်းဖြစ်မယ်ဝင်ရောက်ယူခံတာလည်းဖြစ်မယ
်ဟုတ်ဟုတ်အဲ့ဒီဟာတော့အားကြီးကောင်းတာလေနောက်ပိုင်းစားပြီးတော့ယူကောက်ဝဲကျွန်တော်တို့ဒီယူကောက်ဝဲစောင့်ကြည့်လည်လာတယ်ယူကောက်ဝဲလုပ်တဲ့အစိုးရကကျွန်တော်တို့ရော object ရန်ကုန်ဆိုတဲ့ဟာမျိုးမှာဆိုရင်ကျောင်းသားတွေအများစုပါတယ်ကျောင်းသားတွေအများစုပါပြီးယူကောက်ဝဲစောင့်ကြည့်တယ်အဲ့ဒီဟာမှာတော့အားကြီးကောင်းတယ်ဆိုတာလူငယ်တွေကယူကောက်ဝဲနဲ့မကင်းကွာတော့ဘူးနိုင်ငံကြီးတကယ်နိုင်ငံသားတယောက်ရဲ့အခွင့်အရေးနဲ့ပတ်သက်ပြီးလူငယ်တွေကလုကမယ်ဆိုရင်အပြည့်ကြီးရှိတာလေဟိုကျွန်တော်တို့လူငယ်တွေ2010 2012ကတည်းကဆိုင်တော့အများကြီးလူငယ်တွေကပွင့်လင်းပြီးတော့ယူကောက်ဝဲမှာပါဝင်လာတယ်ဒါပေမဲ့ကျွန်တော်တို့ကယူကောက်မှာပါဝင်လာတာမှန်တယ်တနည်းမို့ရင်ယူကောက်ဝဲစောင့်ကြည့်တာဖြစ်ဖြစ်ယူကောက်ဝဲနဲ့ပတ်သက်ပြီးကျွန်တော်တို့ဟို awareness ပေးတာဖြစ်ဖြစ်ဒါမှလူငယ်တွေပူပါလာတယ်ဒါပေမဲ့ယူကောက်ဝဲမှာလာပြီးနည်းချဲတယ်အဲ့ဒီခုနကကျွန်တော်ပြောတဲ့ယူကောက်ဝဲစောင့်ကြည့်ရယ်ယူကောက်ဝဲမှာပုံစံမျိုးနဲ့ပါဝင်နေဆိုတာနိုင်ငံကြီးနဲ့ထိစပ်နေတယ်ဒါမှမဟုတ် CSO NGO နဲ့ထိစပ်နေအတိုင်းဝန်ဆိုတော့ကြည့်ရင်လူငယ်တို့ကြီးကတော့အဲ့ဒါနည်းနည်းအလန်းကွာနေရုံပဲအလန်းကွာနေဆိုတော့မဲခုမဲရုံမှာမဲလာပြီးဘူးဆိုတဲ့ကိစ္စယူကောက်ဝဲနဲ့တမန်သူတို့နဲ့တစုံတရာပေါင်းဖို့ဆိုတဲ့ကိစ္စမှာအလန်းကွာနေရေလို့ကျွန်တော်နည်းနည်းမြင်မိတယ်ကြာဒီဘက်နောက်ပိုင်းပါပေါ့နော
်ဟုတ်ကဲ့
2015ယူကောက်ဝဲအပြီးဂျာပြက်စီးပင်အဲ့ကိစ္စမှာပေါ့
ဟုတ်ကဲ့ကိုနေလင်းလေလိုက်ပေါ်မှာခဏနေကိုနန်းလင်းနေလိုက်ပေါ်မှာခဏနေပြီးပေါ့အောင်ခင်ဗျာကျွန်တော်နောက်ထပ်လူငယ်ခေါင်းဆောင်တူဖိတ်ခေါ်ခြင်းပါလေသူကတော့ကိုကောင်းထက်ကျော်ပါဘာကသမ ्या ဖွဲ့ချုပ်ရဲ့ထွေထွေတွင်းမှုပါကိုကောင်းထက်ကျော်ကြားပါလားခင်ဗျာ
ဟုတ်ကဲ
့ကောင်းကိုကောင်းတဲ့ကျွန်တော်လူငယ်ရင်းနဲ့ပတ်သက်လို့ယူကောက်ပွဲနဲ့ပတ်သက်လို့မမေးခင်မှာကိုကောင်းတဲ့ကျော်တူးချင်းအမျိုးရေလုံးမေးခြင်းပါတယ်ခုနကကျွန်တော်ကုနန်းလေးကိုမေးခဲ့လို့ပဲကိုကောင်းတဲ့ကျော်အနေနဲ့ဒီယူကောက်ပွဲနဲ့ပတ်သက်လို့မြင်တဲ့အမြင်ပေါ့ရေလုံးသိခြင်းပါတယ်အဲ
ဟုတ်ကဲ့အစောကလည်းဟိုကုနန်းလင်းပြောသွားတာလည်းပါပါတယ်ဟိုယူကောက်ပွဲဆိုတာတော့ကျွန်တော်တို့ဒမိုစီစနစ်မှာပဲဖြစ်စီအခြားနိုင်ငံရေးစနစ်မှာပဲဖြစ်စီကျွန်တော်တို့ကဒါဟာအသက်ဖြစ်တယ်ပေါ့နော်ဟိုအဲ့ဒါမျိုးစီစနစ်လို့မှာပဲဖြစ်စီစနကွန်မြူနစ်စနစ်မှာပဲဖြစ်စသည်ဖြစ်ပေါ့ဗျာပြောချင်တာကတော့ဒီလိုနိုင်ငံရေးစနစ်တွေမှာတော့အတက်ကတော့ရွေးကောက်ပွဲဖြစ်တယ်။အဲ့အဲ့ဒါကိုကျွန်တော်တို့နားလေတယ်တပြိုင်နက်ထဲမှာပဲအဲ့ဒီရွေးကောက်ပွဲဟာတကယ်ဟုတ်တရားမျှတလားတကယ်ဟုတ်လွတ်လပ်လားဆိုတဲ့ဥစ္စာကိုပါကျွန်တော်တို့တစ်ဆက်တည်းပြောမှာဖြစ်တယ်ပေါ့။အဲ့တော့တကယ်နိုင်ငံကအချိန်ဒီမှာတော့ရွေးကောက်ပွဲလို့ပြောလာရင်တိတ်ထွထွထူးထူးဟိုကျွန်တော်တို့ကခွဲခြားပြီးပြောပြရမလို့ပဲကျွန်တော်တို့တိုင်းပြည်ကအင်မတန်ထူးခြားပါတယ်။ကျွန်တော်တို့တိုင်းပြည်မှာဒီကနေ့ဖွဲ့စည်းပုံကလည်းရှိသေးတယ်စစ်တပ်ကလည်းအားနိုင်ရယူထားတဲ့ဖြစ်တယ်ဒီလိုနိုင်ငံမျိုးမှာတော့ရွေးကောက်ပွဲဆိုတာကတော့ထူးခြားနေတယ်ကျွန်တော်တို့တိုင်းပြည်ကဟိုလွတ်လပ်ကောင်းလွတ်လပ်လို့မယ်တကယ်အနှစ်သာရကတော့ဟို justice ဖြစ်မှာပေါ့ဘူးတရားမျှတမှာမဟုတ်ဘူးအဒါကတော့ပုံမှန်ပြည်ရဲ့ရွေးကောက်ပွဲပေါ်မှာကျွန်တော်တို့ချုပ်ညားမယ်တိကျရဖြစ်ပါတယ်အဲကျွန်တော်နားလည်မှုကတော့ဒါရွေးကောက်ပွဲဆိုတာတော့ဒီမိုစီစနစ်ရဲ့အသက်သွေးကြောဖြစ်တယ်ဒါပေမဲ့ပုံမှန်ပြည်ရဲ့ရွေးကောက်ပွဲကတော့အင်မတန်အောင်မှရင်လေးစရာကောင်းတဲ့အနေအထားတွေ
။ကိုအဲ့ဒါလေးကျွန်တော်လည်းအသေးစိတ်မေးချင်ပါလေ။ကိုကောင်းတဲ့ကျော်ဒီရွေးမြမပြီးရွေးကောက်ပွဲနဲ့ပတ်သက်လို့တရားမျှတမှုမရှိနိုင်သေးဘူးလို့ဆိုရလားဘလို့မျိုးလဲဘလို့မြင်ထားလဲခင်ဗျ။မြမပြီးရွေးကောက်ပွဲနဲ့ပတ်သက်လို
့။ဟုတ်ကဲ့။ဟိုဆိုလိုတဲ့အဓိပ္ပာယ်ကနိုင်ငံရေးပါတီတွေကိုကျွန်တော်တို့ကန့်တန့်ထားတာရှိတယ်။ဒါကျွန်တော်တို့ဒီဖွဲ့စည်းပုံထဲမှာလည်းကျွန်တော်တို့အခန်းကိုဟိုရွေးချယ်တင်မြှောက်ခြင်းမှာလည်းကျွန်တော်တို့ပါတာဖြစ်တယ်။အခန်းကိုဒီပုံမှာ196ဒီအပိုင်းမှာဆိုရင်လည်းကျွန်တော်ပြောထားတာရှိပါတယ်ဒါဟိုအရွေးခံရရင်ဆိုတော့နိုင်ငံတော်ပြည်သူ့သစ္စာဖောက်ပြသည့်ဖြစ်သောဖွဲ့စည်းပုံမှာဥပဒေတစ်ခုခုကိုချိုးဖောက်ခဲ့သည့်ဖြစ်သောကျွန်တော်တို့ကဒါအရေးယူခံနိုင်ရတယ်လို့ပြောထားပါတယ်အဲ့တော့ဖွဲ့စည်းပုံတစ်ခုကိုမထိနဲ့ထိလိုက်ရင်ဒါဟာအရေးယူမယ်ဆိုရက်အပိုင်းကြီးပဲဒါတစ်ပိုင်းပေါ့နောက်တစ်ခုကနိုင်ငံရေးပါတီကိုယ်တိုင်ကကျွန်တော်လွတ်လပ်စွာဒီကနေ့နိုင်ငံရေးပါတီထူထောင်ခွင့်နဲ့အကန့်အသတ်တွေနဲ့ရှိနေသေးတယ်အဲ့တော့ဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်ပြောလို့မရဘူးအဲ့တော့ဆရာနာရှင်တွေရေးထားတဲ့ဖွဲ့စည်းပုံကိုလက်ခံရမယ်။ဆရာနာရှင်တွေရဲ့ထင်တိုင်းလုပ်နေတဲ့ဟာတွေကိုစန့်ကျင်မှုမလုပ်မှနိုင်ငံပါတီဖြစ်တည်ထောင်ဝင်ပြုမယ်ရုပ်ဝဲဝင်ဝင်ပြုမယ်လို့လှုပ်ထားတာကဒါဟာတရားမျှတမှုရှိတယ်လို့ကျွန်တော်တို့လက်ခံလို့မရဘူးဆိုတဲ့အချက်ကိုကျွန်တော်ထောက်ပြတာပဲဖြစ်ပါတယ
်။ဟုတ်ကဲ့အဲ့တော့အခုလက်ရှိမြန်မာနိုင်ငံမှာလုပ်နေတဲ့ခုနမနေ့တနေ့ကလုပ်သွားတဲ့စီပင်ရွေးကောက်ပွဲကဆာထူးထူးရွေးကောက်ပွဲတွေအစုံပေါ့ရွေးကောက်ပွဲတွေနဲ့ပတ်သက်လို့လူငယ်တွေရဲ့ချင်းကပ်မှုလူငယ်တွေရဲ့အမြင်အဲ့ဒါနဲ့ပတ်သက်လို့လူငယ်တွေရဲ့စိတ်ဝင်စားမှုဒါနဲ့ပတ်သက်လို့ဆိုရင်ရောကိုကောင်းထက်ကျော်ဘယ်လိုမြင်ပါလဲ။
ဟုတ်ကဲ့ဟိုကျွန်တော်တို့လည်းဒါဟာဟိုဒီဘာသာမလုပ်ခင်ကာလမှာလည်းကျွန်တော်တို့ဒါတစုံတရာအနန္ဒီမှာကျွန်တော်တို့ပံ့ပိုးခဲ့ရဲမယ်ဆိုရဲကမ်ပိန်းတွေမှာပါဝင်ခဲ့ဘူးပါတယ်အဲအဲ့ဒီမှာကျွန်တော်မြင်တာပေါ့နော်ဟို2010မှာကျွန်တော်တို့ဒါဟိုဘယ်တော့မှထိတွေ့ခွင့်မရတဲ့နိုင်ငံရေးခင်းရင်းတစ်ခုပေါ်မှာကျွန်တော်လူငယ်တွေအများစုထိတွေ့လာကြတယ်ဒါပေမဲ့အခုနောက်ပိုင်းကျွန်တော်မြင်တာကတော့လူငယ်တွေရဲ့အားလို့အားများမှုတွေပြီးရင်လူငယ်တွေရဲ့တက်ကြွမှုတွေကတည်မြီးလို့နှိမ့်ကိုလာတယ်လို့ကျွန်တော်မြင်တယ်။ဒါဟာဒီကနေ့ဗမာပြည်ရဲ့ရွေးကောက်ပွဲကတက်လာတဲ့အစိုးရတွေကဗမာပြည်နိုင်ငံကြီးကိုအဆုံးပြတ်မပေးတော့ဘူးလားဆိုတဲ့တံပြားဖြစ်ပေါ်နေဖြစ်လာပါတယ်။ ဒါဟိုကျွန်တော်တို့တင်မြင်တာမဟုတ်ပဲတကယ်လူငယ်တူကလည်းမြင်တဲ့အခြေအနေပဲဖြစ်တယ်နောက်တစ်ခုကဒီစီပင်ရွေးကောက်ပွဲမှာမဲပေးတဲ့လူတွေကိုလည်းကျွန်တော်ရာဂိုင်းတော့ကိုနိုင်နိုင်နဲ့ပြောရပါတယ်ဟို 10% နဲ့ 20% ကြားပဲရှိတယ်အတိတ်ကမတက်ကြွတော့မဲပေးတဲ့လူတွေကိုလည်းမတက်ကြဘူးဒီစီပင်ရွေးကောက်ပွဲမှာဆိုရင်ကျွန်တော်လက်ခံသည်ဖြစ်စေလက်မခံသည်ဖြစ်စေဒါမကောင်ခတ်တော့ဆိုရင်ဟိုထရက်ဆုံးလို့ဆိုရင်ဒါလူငယ်ပဲဖြစ်တယ်သူတို့ကိုယ်တိုင်ဝင်ပြီးရွေးခံလာတယ်ဒါပေမဲ့မဲပေးတဲ့လူကလည်းမရှိဘူးတကယ်နဲ့သူတို့ရှင်ပြန်တဲ့လူကလည်းလူပုဂ္ဂိုလ်အစီရှင်ပြန်ရတာမဟုတ်ဘဲအလံကိုရှင်ပြန်ရတဲ့ကိစ္စရက်တွေပါတီကြီးကိုရှင်ပြန်ရတဲ့ကိစ္စရက်တွေဖြစ်လာတယ်ဒါတွေကမလုပ်တဲ့နဲ့ကိစ္စရက်တွေဖြစ်တယ်ဒါဟာဒီမိုစီစနစ်မှာကျွန်တော်တို့ကမလုပ်အပ်တဲ့ကိစ္စရက်တွေတချို့တွေလည်းလုပ်လာတာဖြစ်ပါတယ်အဲ့တော့ဒါတွေကိုလည်းကျွန်တော်တို့မနှိမ့်မြို့ဘူးလူငယ်တွေရဲ့တက်ကြွမှုလိုချင်မှုကလည်း2012ကြာဖြတ်ကာလနဲ့2015အပြီးမှာပြန်ပြီးတော့ရာခိုင်နှုန်းကဒီအောက်ကိုပြန်ကျလာတယ်လို့ကျွန်တော်တို့အလိုမြင်ပါတယ
်ဟုတ်ကဲ့ခင်ဗျကိုကောင်းထက်ကျော်ကိုနန်းလေးလေးလိုင်းပေါ်မှာခဏနေပြီးပေါ့ခင်ဗျကျွန်တော်နောက်ထပ်ဆွေးနွေးမယ့်တူဦးဖိတ်ခေါ်ချင်ပါတယ် New Myanmar Foundation ကဒီယူကောက်ပွဲစောင့်ကြည့်သူမမျနန္ဒာသိန်းမမျနန္ဒာသိန်းကိုတော့ကျွန်တော်ယူကောက်ပွဲနဲ့ပတ်သက်လို့အဓိကမေးချင်ပါတယ်ယူကောက်ပွဲမှာလူငယ်တွေရဲ့ပါဝင်မှုမမျနန္ဒာတို့လေးလာမိတော့ဘယ်လိုများရှိပါလဲ
ကဲရှေ့ကတည်းကလည်းပြောသွားတာပေါ့နော်ကျွန်တော်ဒီရေကောက်ပွဲမှာငယ်ရဲ့ပေါ်မှုကြည့်မယ်ကျွန်တော်နှစ်ပိုင်းကိုဆွေးလို့ရတယ်ပေါ့နော်ဒီပထမပိုင်းကတော့ဒီ paper line နဲ့ mass အတွင်းမှာအဲဒီလက်ခဏာရှင်ဒီလူရဲ့စိတ်ဝင်စားမှုအရင်နည်းနေတဲ့ဆိုတဲ့အချိန်မှာကျွန်တော်တို့ဒါပထမဆုံးကျွန်တော်တို့တွေ့တွေ့ရတာတမကပေါ့နော်စကွန်တက်ကတည်းကကျွန်တော်တို့ဒီတမကနဲ့တွေ့တွေ့ရတွေ့တွေ့ပြီးတော့ဒီလူရဲ့စိတ်ဝင်စားမှုပါလာအောင်သူစစ်တီး first time ပုံသက်ဖြစ်တဲ့ငွေရည်အသိဉာဏ်မှုအတူလို့ဆောင်မယ်ဘယ်လိုကောင်းအောင်ကြံ့မယ်ဆိုပြီးဒီကပိုင်နေတဲ့ခါကျတော့ကျွန်တော်တို့ဒီမှာရှိတဲ့ဒီငွေပေါ့နော်ဒီငွေပိုင်းတွေဖြစ်တဲ့စေတဝန်နဲ့ကျွန်တော်တို့ဒီကောက်ပေါ်ဆောင်ကြည့်အစမှာဟိုစောင့်ကြည့်သူဖြစ်နေပေါ့နော်စေတဝန်နဲ့ဖြစ်နေပါဝင်လာခဲ့တယ်နောက်တစ်ပိုင်းကတော့ကျွန်တော်တို့ဒီကစမ်းစာတောင်ပေါ့နော်ဒီသတင်းချက်လက်ကိုပေးတဲ့လက်ကမ်းစာတောင်ဝင်လာတဲ့ကိစ္စတွေမှာလည်းဒါဒီငွေတွေလည်းပါလာခဲ့တယ်ပေါ့နော်အဲ့တော့ဒီနေရာပေးကိစ္စရဲ့တွေမှာဒီရုပ်ကဒီလက်ဆောင်ကြေးစားရတဲ့မှာတော့ဒါဒီနေရီကဒီလိုဒီပေါင်းပါဝင်ပေးခဲ့တယ်ပေါ့နော်ဒါပေါင်းဝင်ပေးခဲ့တယ်ဆိုရလေအခြေရပြတ်နှက်ကပြောသွားလို့ပဲဒါဒီရုပ်ကနဲ့ပတ်သက်ပြီးတော့ထိပ်ပြနေတဲ့တမကောက်လူမျိုးကပဲဒါကိုစိတ်ယူထားပြီးတော့ဒီအဓိကပေါင်းဝင်တာပေါ့နော်ပေါင်းနေဆိုတော့လူငယ်တွေထဲမှာလည်းကျွန်တော်တို့ကဘယ်လိုဖယ်ချလို့ရလဲဆိုတော့တချို့လူငယ်တွေကြတော့လေဒါဘဝရဲ့အဖြစ်ရဲ့အတွက်ဆိုပြီးတော့ကျွန်တော်တို့ဒီဟိုတင်းနန်းတက်နေရတဲ့လူတွေရှိတယ်အလုပ်ကိုင်းဟိုကျွန်တော်တို့လုပ်ရတဲ့လူတွေဆိုအဲ့လိုမျိုးအချင်းဒီရန်ကားတည်းဖြစ်တဲ့ဒီငွေဥစုတွေဆိုလို့ရှိရင်တော့ကျွန်တော်တို့ဒါရေကောက်ပွဲမှာဒီပါဝင်ဆောင်ရွက်ဖို့ခွင့်ပြုကြပါဝင်မှုထက်ဆိုင်ရင်တော့ဒီနေပြည်တဲ့အနေအထားမှာတော့ကျွန်တော်တို့တော်တော်လေးနေတယ်ပေါ့နော်အထူးသဖြင့်ကတော့ကျွန်တော်တို့ဒီလက်ဆိုင်ကြီးရဲ့မဲရုံတွေမှာဆိုရင်ဒီနေပြည်ရဲ့ရာခိုင်နှုန်းကလည်းအရင်နေတဲ့ခါကျတော့ကျွန်တော်တို့ဒီဒီငွေတွေတို့အတူတူကြည့်နေရုံဒီမှာဆိုရင်အများကြီးဒီငွေတစ်ယောက်ကနေပြီးတော့ဒါပေးလိုက်ကြချေတာမျိုးတွေ့နေရအောင်ပေါ့နော်ဆိုတော့အဲ့လိုမျိုးအခြေအနေမျိုးလေးတွေကတော့ဒီငွေတွေရဲ့ပေါင်းစုကဒါနေမဲလေးပေါ့2012ရဲ့ဒီနောက်ပိုင်းရမယ်ကျွန်တော်ရှိတယ်နည်းနောက်ကိုပြန်ပြီးတော့မှဆက်သွားတယ်ဒီကျွန်တော်တို့ဒီလိုလုပ်ရပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နောက်တစ်ချက်မေးချင်တာကဒါလူငယ်တွေရဲ့စိတ်ဝင်စားမှုပေါ့လူငယ်ကုစလေပါဝင်မှုပြောရမယ်ဆိုရင်လက်ရှိအာဏာရပါတီရဲ့ခေါင်းဆောင်ကြီးဒေါက်တာစုကြည်ကိုရိုင်းကတစ်ချိန်တုန်းကပြောခဲ့ပါတယ်သူတို့2015ယူကောက်ပွဲဝင်ငန်းကြီးမှာလူငယ်နဲ့အမျိုးသမီးကိုဦးစားပြီးတော့ရွေးမယ်ဆိုတဲ့ဟာမျိုးပေါ့နော်စဉ်းစားခဲ့တာမျိုးတွေရှိတယ်ပြောဆိုခဲ့တာမျိုးတွေရှိတော့တကယ်ပဲလူငယ်ကုစလေယူကောက်ပွဲအစဉ်အဆက်မှာပါဝင်မှုတွေမြင့်တက်လာလားဘယ်လိုအခြေအနေမျိုးရှိပါလဲခင်ဗျ
ဒီလိုမျိုးကလည်းဒီလိုတော့မြင်ကြလာလားဆိုတော့ကျွန်တော်တို့ဒီဥပဒေပေါ့နော်ဒီရေငုံမျိုးတော်ရှိတဲ့ဥပဒေဒီအစ်စ်ပြန်နေရေးဆွဲတဲ့အခါကျတော့ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးရတယ်ပေါ့နော်ပေါ့နော်ပေါ့နော်အခါကျတော့ကျွန်တော်တို့ဒီရက်ဆက်အဖွဲ့ကြီးဒီကနေသူတစ်ဖြစ်တဲ့ဒီငွေအဖွဲ့ကြီးပေါ့နော်ဒီငွေအဖွဲ့ကြီးရတယ်ဒါကိုကျွန်တော်တို့အများကြီးတိုက်တွန်းကြတယ်ဆိုအရင်ကဆိုရင်ကျွန်တော်တို့ကဒီစီစဉ်ရေးကောက်ပွဲမှာဒီ35နှစ်လောက်မှဒါစကင်ပြန်နေတာရှိတယ်ဒါမျိုးနဲ့အစဉ်မျိုးတော်အစဉ်ဆက်ဖြစ်တဲ့ကျွန်တော်တို့ဒီအသက်ကဒီကြီးကြီးဟိုဒီပိုင်းကိုပဲဦးစားပေးတဲ့လေသားမင်းမဆိုတော့ကျွန်တော်တို့အဲဒါဒီစပီးဆွေးနွေးတာက session ကြည့်ပြီးပြီးတဲ့ဒီဇိုင်းကိုတော့ဆောင်ရွက်နေပြီပြင်ရောဆိုပြီးအတားဒီအဖွဲ့ကြီးကနေဒါကိုစတင်ပြီးတော့လုပ်ကြတာပေါ့နောက်ဆုံးဆိုရင်တအားကိုပြီးလုပ်ကြတယ်ဆိုတော့အဲဒီကနေပြီးတော့ကျွန်တော်တို့နောက်ဆုံးဒီကဒီစစ်တပ်နိုင်ရင်လည်းကျွန်တော်တို့က25နှစ်ကျော်တဲ့ဟာကိုဒီအတည်ပြုသွားတယ်ပေါ့နောက်ဆုံးကျင်နာကတော့ဒီဥပဒေမူပေါင်းရကြည့်နေဆိုလို့ရှိရင်တော့ဒါအရင်2014စီဒီတောက်ပွဲကထက်စားလို့ရှိရင်တော့ဥပဒေမူပေါင်းရအသက်25နှစ်ပြည့်ပြီးဒီတိုင်းဒါဒီရောက်ရပါရှင်တယ်ရှိတယ်လို့ကျွန်တော်တို့ဒီဥပဒေကိုအကြောင်းပြလိုက်တဲ့အတွက်ဒီအခုဒီတစ်ချက်ထုံးလို့ကိုအောင်ဆန်းလို့နောက်တစ်ခြားကျွန်တော်တို့ဒီမြို့နယ်ဒီအဆင့်ကော်မတီတွေဥက္ကဋ္ဌနေရာမျိုးမှာလည်းကျွန်တော်တို့ဒီမြို့တွေရောက်ရှင်တင်လာတာမျိုးတော့တွေ့ရတယ်ဒါကတော့ကျွန်တော်တို့ရဲ့ဒီကောင်းတဲ့ပေါ့နော်ကောင်းတဲ့ကြောင်းရည်ချင်းလို့ကျွန်တော်တို့ယူဆလို့ရတယ် ။ဒါမှမဟုတ်တကယ်မထင်မှောက်လေကျွန်တော်တို့ကဒီတစ်ခါစီစဉ်ရေးတော့ပွဲမှာကဒါဒီနေ့ပါတီလို့ရောင်းရှင်တင်တာဖြစ်တဲ့အတွက်ဒီမှာဒီပါတီတွေကနေပြီးတော့လေအဲဒီဘောနပ်စစ်မှာကျွန်တော်တို့ရပါတယ်ဒီလိုမျိုးစစ်ပတ်ချက်ရှိနေတာဒီဆိုင်ဆိုးရှိနေ။အော်ပါတီအစည်းအဝေးကလည်းသူတို့ဒီနေ့ကလူငယ်ရဲ့အင်အားပေါ့နော်ဒီလူငယ်ရဲ့အင်အားကိုကျွန်တော်တို့ဒီစည်းမျိုးကိုတုံးပြီးတော့အခုဒီနေ့နောက်အနေနဲ့ဒီစင်းနဲ့ဆိုတဲ့ဟာကိုကျွန်တော်တို့ပြီးရပါတော့။အဲ့လိုမျိုးအပိုင်းလေးတော့မတွေ့ရဘူး။ဒါပေမဲ့ဒီဟိုရောက်ရှိတဲ့နေနဲ့အလေးထားမှာကျွန်တော်တို့ဒီလိုပါလာတာကို
ဟုတ်ကဲ့ခင်ဗျ။မမညာနာနာတင်အောင်ကျွန်တော်နှစ်ယောက်ကိုလီလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျာ။ကျွန်တော်တို့ရှင်တွေပြန်ပြီးအလှည့်ပေးလို့ပါတယ်။ကျွန်တော်ရှင်တူရှိပါတယ်လီလိုင်းပေါ်မှာကိုကိုတူရင်ကိုတူရင်တူတတုတ်ဆွနေမြ мян လို့ရပါတယ်ခင်ဗျဟု
တ်ကဲ့ကြားပါပြီ
ဟုတ်ကဲ့ကိုတူရင်ဆွနေမြ мян လို့ရပါတယ်ကြားပါတယ
်အော်ဆွနေမြ мян ရပါတယ်သူကအစမပေါ့ကျွန်တော်ကတော့ပုံမှန်ကျွန်တော်ကအချမ်းမပေါ့ကျွန်တော်ကတော့ဟိုပေါ့အမှန်ပြပြပြပေါ့ကျွန်တော်အနေနဲ့ဘယ်လိုမြင်လဲအစမဆရာဆရာဆရာမကြိုးရတဲ့အမှကျွန်တော်ဗာလေးပြောတတ်ရှိလာပဲသူအစမဆရာမြောက်ပြောရတယ်အဲ့ဒီဒီနေ့လူငယ်ရောဘာလို့ကျွန်တော်ကဟိုနိုင်ငံရေးမတူတာအနေနဲ့နေပြည်တော်မှုပေါ့နိုင်ငံရေးရောင်းနေတာအဲ့ဒါ။ဒါကြောင့်လည်းဆိုပထမနံပါတ်အဓိကချက်ကကျွန်တော်ပထမအဆိုအနေနဲ့ဒီဒီရောက်ဆိုတာကြောင့်ပါလေပေါ့။စကားတွေပေါ့ဒီမင်းစင်ကဂရိတွေနဲ့အခုတော့မှတကယ်ဒီကဟိုပေါ့လက်တွေ့မှာကြာအရင်ကောက်ချောင်မှုရှိတဲ့ခါကျကျွန်တော်ပြည်သူလူထုအနေနဲ့ကျွန်တော်ကြေးရပြန်ကြေးရဟုတ်တယ်အရေးရပြန်ဟောပေါ့ကြေးရရဟုတ်တယ်ဒီလိုမျိုးအနေနဲ့လူမျိုးစုံဝင်နေတယ်ဆိုတော့ကျွန်တော်တို့ပေါင်းကြည့်မှာကျွန်တော်ကြည့်လိုက်အခါကျဘယ်လိုမှကုသမဲ့ကြမှာသူတို့မဲပေးတယ်ငါတို့အပူပဲဆိုအပြင်မျိုးလူအများစုရဲ့စိတ်ထဲမှာဝင်အောင်နေ
အဲ
့အဲ့အတကြောင့်ဘယ်လိုကြောင့်လဲဆိုတော့ဆောင်းဆရာဒီဆရာမပြောတယ်ပြေအဲ့ဆောင်းဆရာဆရာပြောတယ်ဒီဆောင်းဟိုပြောတယ်ဒီတဲ့နိုင်ငံချင်းတရားလို့ပြည်အချင်းမကောင်းတော့ဒါကြောင့်သူအဓိကတော့ဒီမျိုးစုံစနစ်မှာဟိုဟာမဲပေးခွင့်ရတယ်ဆိုတော့အဓိကဟိုဟာဘယ်လိုဒီမျိုးစုံရဲ့အနှစ်သာရဟိုဟာပေါ့ရင်းနှီးဖြစ်တယ်ပေါ့ဒီလိုရဲ့အဆောက်အဦအပြည်ပြည်ရဲ့အဆောက်အဦဆိုဒီမှာလည်းပြည်သူရောမဲဆက်ကင်းတော့အဲစကားဘယ်လိုခရီးစကားတမျိုးပေါ့ဒါဆိုကြမယ်ဒီစားဒီနေ့ဖြစ်တာပြည်သူယုံကြည်မှုပေါ်နေရတယ်ကျွန်တော်အဲ့လိုမျိုးကျွန်တော်
ဟုတ်ကဲ့ကဲ့ကိုသူရင်ကျွန်တော်ဖမ်းပြီးပါတယ
်2020မှာလည်းအဲ့ဒီရောဒီကောက်ပေါ်မှာလည်းကျွန်တော်ဆက်ပြီးတော့ meeting အရင်ကပြောရနေတာမျိုးဆက်ဆက်ရင်တော့ခဏမြည်ရ
ဟုတ်ကဲ့ခင်ဗျကိုသူရင်ရဲ့ပြောမယ်ဆိုရင်အနှစ်ချောက်ရမယ်ဆိုလို့ရှင်တော့အရင်အစိုးရတွေကသူတို့ပေးခဲ့တဲ့ဂရီကူတွေကဖြစ်မလာတော့လူတွေစိတ်ပြက်တယ်မဲပေးမှုနေတယ်ပေါ့နောက်ထပ်သရော့ရှစ်တူကိုဥစိတ်မောင်သူကတော့စာနဲ့ရေးပို့ထားတာပါသူ့စာကိုကျွန်တော်ပဲဖတ်ပြပါမယ်လူငယ်ရေးတဲ့ရွက်ောက်ပွဲကိုစိတ်ဝင်စားမှုနည်းလာကြပါတယ်တဲ့သဘောထားအဖြစ်တော့ဒီမိုကရေစီစနစ်ပြေဝါစွာအကောင့်ထဲပေါ်ကြီးဒီမိုကရေစီဆွေးရပြပြင်စွာဖြစ်ပေါ်လာရေးတို့ကတော့လေးထားလူလားတဲ့သဘောမှာတော့ရှိတယ်လို့ယူဆပါတယ်တဲ့2020ရွက်ောက်ပွဲကိုစိတ်မဝင်စားရတာကတဲ့ဆရာနာရှင်စနစ်မရှိတော့ဘူးဒါကြောင့်မလို့ဆရာနာရှင်စနစ်ခြုံငင်းကိုအာယုံထားပြီးတော့စစ်ဆွေးရကိုရွက်ောက်ပွဲကဖြုတ်ချဖို့စိတ်အားမတန်ကြတော့လို့ဖြစ်ပါတယ်တဲ့2008ဖွဲ့စည်းပုံပြုပြင်ရေးပြင်ဖြစ်မလာသေးတဲ့အတွက်ကြောင့်လဲအားမတန်ကြသေးတာဖြစ်နိုင်ပါတယ်တဲ့နောက်ရွက်ောက်ပွဲကိုစိတ်ဝင်စားတဲ့ဒုတိယချက်ကတော့ဒေါ်ဆန်းစုကြည်ရဲ့ပုံရိပ်အလင်းအားနည်းလာမှုနဲ့ NLD ရဲ့ပြုပြင်ပြောင်းလဲရေးကြွေးကြော်ချက်တွေပြင်ဖြစ်မလာမှုတို့ကြောင့်ဖြစ်တယ်လို့ဆိုချင်ပါတယ်တဲ့ဒါကဥစိတ်မောင်ရဲ့အမြင်ပါခုနကတော့ရှင်ကုသူရင်ရဲ့အမြင်နဲ့လဲတူပါတယ်ကုနန်းလင်းကိုပဲကျွန်တော်မေးချင်ပါတယ်ခင်ဗျခုနကလူငယ်တွေစိတ်ဝင်စားကြဘူးစိတ်ဝင်စားကြတာတပိုင်းပေါ့နော်ဒါပေမဲ့ဒီလိုစိတ်ဝင်စားတဲ့အခြေအနေဒီတိုင်းပဲသွားနိုင်မလားလူငယ်တွေကိုယ်နဲ့ကောပြန်လှန်ပြီးတော့ဒီအခြေအနေကိုလှန်နိုင်မဲ့အခြေအနေရောမရှိဘူးလားခင်ဗျ
အဲ့မိကွန်ကလွန်မြောင်းနဲ့ခက်တယ်ခင်ဗျဟိုကက်တယ်ခင်ဗျဆိုလို့ကျွန်တော်တို့တမိုင်းနေမှာတင်ရတယ်ဟိုလူငယ်တွေသူဘူတော့အဆိုင်အစအူချင်းဦးနုအဲ့သူတို့ဥစုအစပြီးတော့ဒီအောင်ဆုံးရှိတဲ့ရှစ်ဒီနိုင်ငံအကြောင်းလေးဒီလူငယ်တွေရဲ့အဲပါဝင်လူငယ်တွေရဲ့ဥဆောင်မှုလူငယ်တွေပါဝင်မှုကအရင်ကြီးကြည့်ပါတယ်ဆိုတာမျိုးရှိခဲ့တယ်ဒါပေမဲ့လောလောဆယ်အနေထားမှာနိုင်ငံကိုဥဆောင်နေတဲ့နိုင်ငံခေါင်းဆောင်တွေကိုတိုင်ရောလူငယ်တွေကိုဘယ်လောက်ထိနိုင်ငံခေါင်းဆောင်တွေပါတီခေါင်းဆောင်တွေလူငယ်တွေကိုဘယ်လောက်နေရာပေးပေးလဲဆိုတဲ့ဟာလေးပြဿနာရှိတယ်အာအခုနမမျက်နှာပြောလို့ကြောင်းတပူတပီးရပါတယ်ဒီစီမီကောက်ပေါ်မှာတော့အသက်25ဆိုရင်ဝင်ပြန်လို့ရတယ်ပေါ့နော်ဒါပေမဲ့တကယ်တကယ်ကျတော့ဟိုကျွန်တော်တို့ဟိုကျွန်တော်တို့လေးလာရတယ်ဒေတာလွှင့်နိုင်ငံဒီမှာသူတွေဆိုအသက်ငယ်နဲ့ဝင်ကြီးဖြစ်နေရပါတယ်ရှိတယ်ပေါ့မလေးဘူးပါလို့ဒါတကယ်ကျောင်းဒီတိုင်းမှာဒီလိုဝင်ကြီးဖြစ်လို့ဆိုရင်အသက်40အဲဟိုပီပီနဲ့မှာဝင်ကြီးဖြစ်လို့ဆိုရင်အသက်35အထက်ရှိမှရမယ်ပေါ့ဆိုတော့အဲ့လူငယ်မဟုတ်တော့တကယ်တကယ်ကျွန်တော်တို့လူငယ်မူဝါဒအရောက်ဆိုရင်သူက35ပဲ35ထက်ဆိုရင်သူကလူငယ်မဟုတ်တော့ဆိုတော့သူကလူငယ်ရင်းဥဆောင်မှုခံကဏ္ဍကိုအဲမြန်မာပြည်ဥပဒေတော်မင်းများမှာပေါ့နောက်အချင်းချင်းရအောင်အပိသာဟုတ်ခင်ဗျဆိုတော့အဲ့တော့လူငယ်ရင်းနဲ့ကြောင်းမြန်နှံနိုင်လားဆိုရင်တော့ကြောင်းမြန်နှံနိုင်လားလူငယ်ရင်းကလည်းရောဒီအချင်းမျိုးဖြစ်နိုင်လားဆိုရင်တော့ဖြစ်နိုင်ရင်ဒါမှတော်တော်ခဲရင်လေခုနကိုတူရင်းရောအခုနဆရာတရားကို30ပါးတဲ့အချိန်ပဲနိုင်ငံရေးပေါ်မှာလူငယ်ရင်းမှမဟုတ်ဘူးအဲအတန်းဆက်တော်မင်းများကနိုင်ငံရေးနဲ့ပတ်သက်ပြီးတော့မထူးပါဘူးအပြောင်းလဲရတဲ့မဖြစ်ပါဘူးလို့တန်းခါကြောင့်နိုင်ငံကိုစိတ်ဝင်စားမှုကြာလာဆိုတော့ဒါကိုကျွန်တော်ဘယ်လိုမျိုးအဲပြန်ပြီးတော့အချင်းချင်းကြောင်းနိုင်မလဲ
အဲ့ဒီဟာလက်ရှိနိုင်ငံရေးခေါင်းဆောင်တွေဆုံးဖြတ်ရမယ့်အပိုင်းဖြစ်လို့ကျွန်တော်တွေးမိတယ်
ဟုတ်ကဲ့ကုနန်လေးကျေးဇူးပါကုနန်လေးအမြင်ပေါ့နော်နိုင်ငံခေါင်းဆောင်တွေပေါ့မူတည်တယ်ကျွန်တော်ကူကောင်းထက်ကျော်ရဲ့အမျိုးပါတခါလေးသိချင်ပါတယ်လူငယ်တွေစိတ်ဝင်စားမှုဒီလောက်ထိရွက်ောက်ပွဲပေါ်မှာကြာလာတယ်ဒါကူပြောင်းနိုင်မယ့်ဒါကူဆွဲတင်နိုင်မယ့်အခြေအနေရောဘာလို့ဘာတွေလိုရမယ်လို့ထင်ပါလဲ
ဒီအားလဲဟိုကျွန်တော်တို့ကအင်မတန်မှဟိုခက်ခဲပါတယ်ဟိုခက်ခဲတယ်ဆိုတာပြောဖို့ပေါ့နော်ဒါပေမဲ့မပြောလို့လည်းမရတဲ့ကိစ္စရပါအဲ့တော့ဟိုကျွန်တော်တို့တခြားလုံးမှာတချို့ဖတ်တဲ့စာအုပ်တွေမှာလည်းပါပါတယ်ကျွန်တော်တို့ရဲ့ဒီလူမှုဘဝတွေကနေကျွန်တော်တို့ရဲ့အသည့်တွေလောက်ခံနေကိုပြဌာန်းနေဆိုလို့ဒီကနေ့နိုင်ငံရေးအခွင့်အကျင်းနဲ့ဒီကနေ့နိုင်ငံရေးအရေးတစ်ခုကကျွန်တော်တို့လူငယ်တွေဘဝကိုတဆုံးတရာရောင်းပြန်လာဖတ်သေးရင်တော့လူငယ်တွေရဲ့တက်ကြွမှုလိုကြမှုကတော့ရှိမှာမဟုတ်ပါဘူးအဲ့တော့ဒီကနေ့အပြောင်းလဲရတကယ်ဖြစ်ဖြစ်မြန်မြန်ဖြစ်ပြီလားဒီလိုလူငယ်တွေရဲ့တက်ကြွမှုကဘယ်သူမှလုပ်ဆရာမလိုပါဘူးသူတို့ကိုယ်တိုင်တက်ကြွပြီးတော့ဒီကနေ့အပြောင်းလဲကိုတည်ဆောက်မှာဖြစ်ပါတယ်အဲ့တော့ဒီကနေ့အပြောင်းလဲကလုံနေတယ်လို့လုံနေတာလားဆိုတာကျွန်တော်တို့မျိုးမရမလို့ဖြစ်နေတယ်ဘာလို့လဲဆိုအပြောင်းလဲလုံမယ်တော့လူတိုင်းကပြောတယ်ဒီကနေ့အဆိုးရဖြစ်နေတယ်တချို့လည်းကျွန်တော်မိတ်ဆွေတွေတကယ်ရင်းနေပါပဲပြောတယ်ဒါပေမဲ့အဆိုးရဖြစ်ပြီးနောက်ပိုင်းမှာတကယ်အပြောင်းလဲကိုဖြစ်ပြီးရောလုံဘာမှမရှိဘူးနောက်ဆုံးဒီဖွဲ့စည်းပုံဒီကိစ္စတော့ဘာကြောင့်အခုမှကတ်ပြီးရွေးကောက်ဝင်2020ရွေးကောက်ဝင်ဒီမှာပြောလဲဒါတွေကလည်းတောင်ရဝင်ကြရေးကောင်းပါတယ်ဆိုလိုတာလူငယ်တွေလိုးကြပြီးတက်ကြွပြီးတော့တကယ်ဖြစ်စေချင်သူတို့ကိုယ်တိုင်ကဟိုအများကြီးမလုံနိုင်တော့သူတို့ပေးခဲ့တဲ့ကတိကိုတကယ်လုပ်ဖို့လိုရတယ်တနည်းအားဖြင့်ပြောရင်ဒီအပြောင်းလဲကိုတကယ်ကြိုးစားနေအပြောင်းလဲကြီးမဖြစ်သေးရင်တော့အပြောင်းလဲကြီးတစ်ခုဖြစ်လာအောင်တုံးကြတွန်းနေရမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့အပြောင်းလဲတစ်ခုဖြစ်အောင်မတွန်းနေပဲနဲ့အပြောင်းလဲမဖြစ်ဘူးဆိုရင်ပြောချင်တာလေးပြီကတော့အပြောင်းလဲကိုဒီနေ့အစိုးရကဟိုလုံငယ်လို့ပြောတယ်တကယ်လက်တွေ့မှာအပြောင်းလဲဖြစ်နိုင်တဲ့လုံနေတဲ့ဥစ္စာတခုမှမတွေ့ဘူးအဲ့တို့ရောလူငယ်အားလုံးကထိတ်တက်ကြသွားပြီးတော့ပြန်ထိုင်သွားတယ
်
လူငယ်တွေမဟုတ်လူလူတွေကလုံးဝပါအဲ့လိုမျိုးပြန်ငြိမ်သွားတယ်အဲ့တော့အပြောင်းလဲတခုမဖြစ်သေးတော့အပြောင်းလဲတခုဥတည်တဲ့လှုပ်ရှားမှုတွေကိုလုံနေမယ်ဆိုရင်လူငယ်တွေကပါဝင်လူလူကြီးကအားလုံးကလည်းဒီအခြေအနေကနေပြီးတော့ရုံထွက်ပြီးတော့တက်ကြွမှုတွေပြန်ဖြစ်လာမှာပါလို့ကျွန်တော်တို့အဲ့လိုမျိုး
ဟုတ်ကဲ့ကျွန်တော်တို့ဒါရိုက်လီလိုက်အစီအစဉ်အချင်းစစ်တော်လို့ပါအဓိကပါဝင်ဆွေးနွေးပြီးတဲ့မတ်မြတ်နန္နာတင်ကိုနန်းလင်းကိုကောင်းထက်ကျော်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်ဒါရိုက်လီလိုက်အစီအစဉ်တွေတော့ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
ကိုဒါညိုအစီအစဉ်ထုတ်လင်းပေးခဲ့တဲ့ဒါရိုက်လီလိုင်းစနေကအစီအစဉ်ကို VOA Burmese News Facebook စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။မနေ့ဖန်မနေ့ပိုင်း6နိုင်ကနေ9နိုင်အထိအစီအစဉ်တွေကိုတော့ line to meter 18 19 25တို့ကနေနားဆင်နိုင်ပါတယ်ရှင်။အခုထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမြောက်အတ္တလန္တိစာချုပ်နေတိုးအဖွဲ့တွင်မူချုပ်ယွန်စတူဒန်ဘော့ဂ်နှင့်ဒီကနေ့သမ္မတအင်ပြူတော်မှတွေ့ဆုံဖို့ရှိပါတယ်။သမ္မတထရမ့်ကမကြာခဏဝေဖန်ပြောဆိုလို့ရှိတဲ့နေတိုးအဖွဲ့ရဲ့90ပြည့်အထိမ်းအမှတ်အခမ်းအနားကိုဒီသတင်းမှတ်တွင်ဝါရှင်တန်မြို့တော်မှာကျင်းပဖို့ရှိနေချိန်မှာပဲထရမ့်နဲ့စတူဒန်ဘော့ဂ်တို့တွေ့ဆုံဆွေးနွေးကြမှာပါ။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံတို့ထုတ်ပေါ်ကိစ္စမှာသတ်မှတ်ချက်တွေပေါ်သဘောတူညီချက်များပဲနှုတ်ထွက်သွားရဖို့အလားအလာပုံများနေပြီလို့ EU ရဲ့စစ်ဆေးညှိနှိုင်းရေးမှူးချုပ်မီရှယ်ဘာနီယေကဒီကနေ့ပြောလိုက်ပါတယ်။ကမ္ဘာတဝန်းရာသီဥတုပြောင်းလဲမှုပြိပခနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်လူပေါင်း113သန်းကျော်ဟာပြီးခဲ့တဲ့နှစ်ကစားနပ်ရိက္ခာမလုံလောက်တဲ့အခြေအနေနဲ့ကြုံခဲ့ကြရတယ်လို့ကုလသမဂ္ဂကပြောပါတယ်။ရခိုင်ပြည်နယ်မင်းပြမြို့မှာည9နာရီကနေမနက်9နာရီအထိညမထွက်ရအမိန့်ကိုမင်းပြမြို့နယ်အုပ်ချုပ်ရေးမှူးကဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီမိန့်ဟာနှစ်လကြာတိအတိဖြစ်တဲ့အကြောင်းအမိန့်စာမှာဖော်ပြထားပါတယ်။မြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုနဲ့နှစ်ကိုင်ဖွဲ့ AA တို့ကြားတိုက်ပွဲတွေဖြစ်နေတာမှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကရဲသားတွေအတွက်အများစွာစိုးရိမ်ခင်ဖြစ်ရတယ်လို့ရန်ကုန်မြို့အမေရိကန်တန်ယုံကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။သက်ဆိုင်သူအားလုံးတိုက်ပွဲတွေရပြီးပြည်ပခန့်ခြုံငင်းရေးဦးတည်လို့ဖို့လဲတိုက်တွန်းထားပါတယ်ခင်ဗျာ
။အင်္ဂါနေ့ညထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့ည9နာရီကနေ10နာရီထိအစည်းအဝေးအစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ2532လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးရှင်လန်းချမ်းမြေကြပါစေရှင်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.
Welcome.